Namo Tathā Bhagavato Arahato Sammāsambuddhassa. Namo Tathā Bhagavato Arahato Sammāsambuddhassa. Namo Tathā. Chanda swa nāyū jāpa. Yanni mīmā dhagare. Tathāṁ dhaṁyā kuna sētta kūtni. Rīnjo lāzhan sētta kūtni. ၂၀၉၉ခုနှစ်ဆယ်လပိုင်းတရက်ဂျာတာပရိနေ့ညနေကျန်အချိန်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဒေးလီစီးတီးမြို့ခြေရာဝါရဓမ္မအသင်း၏ဦးဆောင်မှုဖြင့်ပတ်သုံးလုံးဝိပဿနာတရားသုံးလောကထွတ်ထားရှင်တော်ဖျားသည်မဟာကရုဏာသမဘက်ကိုဝင်စားတော်မူ၍ တတဝဝိနေယအမြတ်တို့အားတနာကျင်တော်မူလာသောကြောင့်ဒုက္ခခတ်သိမ်းအစဉ်ကင်းငြိမ်းစေခြင်းကဆွတ်နိုင်သောတတ္တိအာနုဘောရှိသောဝိပဿနာအကျင့်မြတ်တရားတော်များကိုဟောကြားတော်မူခဲ့ပါ၏ဝိပဿနာအကျင့်မြတ်တရားတော်ရဲ့အစီကံအချုပ်ကတရားရှုတဲ့အခါမှာဝိပဿနာရှုတဲ့အခါမှာအတ္တနတ္တပိုင်းခြားပြီးတော့ရှုရမယ် ရှုတဲ့ညံမှာထင်ရမှာကအနိစ္စဒုက္ခအနတ္တလက္ခဏာရေ၃ပါးဖြင့်ထင်အောင်ရှုရမယ်ရှုညာရင့်တန်လာတဲ့ခါကျတော့ဝိပဿနာရှုတဲ့စိတ်ကိုရပ်ပြီးတော့အမြိုက်နိဗ္ဗာန်တတ်သို့စိတ်စေလွတ်ပေးရမယ်ဒါကြောင့်နိဗ္ဗာန်ဤသဘောတတ္တိကိုပြောလို့ဆက်ခါဆက်ခါပြောနေတယ်နိဗ္ဗာန်ရဲ့သဘောတတ္တိကိုသဘောကျပြီးတော့မှနိဗ္ဗာန်သို့ဘယ်လိုစိတ်စေလွတ်ရတဲ့ဆိုတာကိုပြောလိမ့်မယ် အခုတော့ရှေးပိုင်းမှာတိုက်တွန်းခံလေးရဖျားရှင်ကိုရောမြတ်တတော်ထင်ရှားရှိတော်မူစဉ်ခါကမဟာဂောသင်္ကအင်ဂျင်တော်မဟာဂောသင်္ကအင်ဂျင်တော်ကိုမူလပါဏတာပါဠိတော်မှာဟောတော်မူတယ်မဟာဂောသင်္ကတုတ်လို့ဂောဆိုတာကနွားသင်္ကဆိုတာဥဂျိုအဝေးကနေပြီးလှမ်းကြည့်လိုက်ရင်အဲ့ဒီတော့အရေးကြီးဟာဖြောင်မြောင်လေးမနေဘဲနဲ့နွားရဲ့ဥဂျိုကဲ့သို့ ညညမှိုင်းမှိုင်းပွေပွေကောက်ကောက်ကလေးနေတယ်။ဒါနဲ့လေအကွေးရောင်လေးတောက်ကွေ့။အဲ့ဒီတော်ကြီးထဲမှာမထေကြီး၅ပါးတပါးတပါးလျှင်တန်ခါး900နဲ့သရင်သုံးကြတယ်။မထေကြီး၅ပါးကရှင်သာရိပုတ္တရာရှင်မာမောက္ကလံရှင်မာကတ္တပရှင်ရေဝတရှင်အာနန္ဒာ၅ပါး။ဒါတော့ထပ်ပြောမှာပါ။အဲ့ဒီမထေကြီး၅ပါးကတပိ 900စီ900စီသရင်သုံးကြတယ်အဲ့တော့900စီ900စီဆိုတော့2500ပေါ့2500နဲ့5ပါအဲ့2500နဲ့5ပါမှာအားလုံးတန်ဃာတွေစီဝေးမိတဲ့အခါကျတော့မဟာဂောသင်္ကအင်ဂျင်တော်ကြီးဒီအလွန်မှတင့်တယ်အလွန်သားရတယ်အလွန်ကြည်နူးပွဲကောင်းတယ်တော်ထဲမှာစိတ်ငြိမ်ပြီးတော့တော်ထဲမှာသရင်သုံးရတာရဟန်းတန်ဃာတွေအဖို့စိတ်နှလုံးချမ်းမြေပွဲဖြစ်တယ် ဒါကြောင့်ဒီမှာဂောသင်္ကအင်ဂျင်တော်ကြီးဒီအလွန်မှတာရတယ်အလွန်မှမွေးလျော်ပွဲကောင်းတဲ့အရေးရေနဲ့လည်းပြည့်စုံတဲ့တရားဘဝနာအားထုတ်မဲ့ပုဂ္ဂိုလ်တွေရဲ့နှစ်ချိုက်ဆရာဖြစ်တယ်အဲ့ဒါရှင်သာရိပုတ္တမထေရမြတ်ကြီးကတန်ခါပြိတ္တကြီးကိုမေးခွန်းထုတ်တယ်အလွန်ကောင်းပြီးတဲ့သင်္ကျင်တော်ကြီးကိုထုတ်တဲ့ပင်ကောင်းအောင်ဘယ်သူပြုလုပ်ရင်ကောင်းကြမလဲဘယ်လိုသားရပွဲနှစ်ချိုက ကောင်းမိသားကိုပဲဒီတက်ကောင်းအောင်ဘယ်လိုပြုလို့ရင်ကောင်းမလဲလို့တန်ခါမယားကိုအရှင်သာရိပုတ္တရာမထေရမြတ်ကြီးကမေးတယ်တို့တို့ပြောကြစို့ဒါတရားဒေသနာတန်စာဆင်းဟောရင်တနာဤကုန်မှာဘုန်းကြီးတို့ကတိုက်တွန်းကန်းလေးပြောတာပြောချင်တာကဝိပါဒရှုကွင်းရှုကွက်နဲ့နိဗ္ဗာန်ကိုဆိုတဲ့သဘောတတ္တိတွေကိုနောက်ဆုံးနိဗ္ဗာန်ကိုဘယ်လိုစိတ်ညွတ်ပြီးတော့အောင်ပြုရမလဲဆိုတာတွေကိုပြီးခဲ့ခြင်းတယ်သိစေခြင်းတယ်အဲ့တော့မိမိတို့ရှေ့ရှေ့ရရှိထားတဲ့တရားအထူးတွေနဲ့ดูเเละโหมดูเเละอูโดดาริโอมะซั้นสิเฟเนพุงญีโลฮ้อပြောติญปะไปดาหาพะยาฮ้อหุ๊ดเเละมะหุ๊ดฮูดากูร่อหมัดจอกติญาดากูหมัดจอกติญาพะยาฮ้อหุ๊ดหมันเเละโลซูยิงย่าออจูซาดาเวพะยาฮ้อหุ๊ดเเละโลจังกันนี่โกกาปิร่อจังกันบาลีเเละโกกาเเละคาจารอมิมิเทียมิยาโกอยู่ซาจิ้นเมียวมุ๊ดเฟเนอะนิดเตีย200 300ลောက်กะเสียร่อพะยาจีเเละเยต้าเจกโกพะยาฮ้อบาลีจังกันโกดาထင်မြင်ချက်မဟုတ်ဘဲနဲ့ရှေ့ရှေ့သူတော်ကောင်းတို့ရဲ့ အမြင်တွေကိုဘုန်းကြီးပြောခဲ့ပြီ။ဒါကြောင့်ခိုင်လုံနေ။အဲ့တော့ရှင်ပိုင်းတိုက်တွန်းကားလေးမှာရှင်အာနန္ဒမထေရမြတ်ကဗာပြန်လျှောက်ထားလဲဆိုတော့အာဒီကလျာဏံအစရင်ကောင်းခြင်းမိစေကလျာဏံလာဤကောင်းခြင်းမရိယောသနာကလျာဏံအဆုံးဤကောင်းခြင်းကောင်းခြင်းသုံးပါးနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားရဲ့စကားတော်တွေဖြစ်တဲ့ဗိဓဂတော်တွေကိုဟောပြောတဲ့တရားပွဲဤကျင့်ပါနေရရင်ဖြင့်ဟောနိုင်တဲ့ပုဂ္ဂိုလ်ကဘုရားတရားစကားတွေကိုအစအလယ်ဆုံးသုံးပါးလုံးပိုင်ပိုင်ကြီးဟောနိုင်တဲ့ပုဂ္ဂိုလ်အစရင်ကောင်းခြင်းအလယ်ရင်ကောင်းခြင်းအဆုံးရင်ကောင်းခြင်းနဲ့ပြည့်စုံတဲ့တရားတော်တွေကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်ကဟောပြောတဲ့အခါမှာကျန်တဲ့တန်ဃာတော်တွေကတရားနာနေကြမယ်ဆိုရင်ဒီအရှင်တော်ကြီးကိုဒန်းစားဆင်တဲ့အခါမှာအမျိုးမျိုးသောစားပွဲတောက်ပွဲနေပွဲထိုင်ပွဲကောင်းမင်းဆိုတဲ့လောကီအာယုန်နေနဲ့ဒန်းစားဆင်ခြင်းတဲ့တရားပွဲကြီးနဲ့ဒန်းစားဆင်ရရင်ဖြင့်ဤအရှင်တော်ကြီးကသာလွန်တင်တယ်ပြီးတော့ကောင်းပွဲရာရှိပါတယ်ဖေဟာသဘောကျစရာကောင်းဟုတ်ကဲ့လားသဘောကျစရာကောင်းရှင်ရဝရမထေရမြတ်ကဘယ်တကယ်သူလျှောက်ထားပြန်လဲလို့ဆိုတော့ဒီအင်းကြီးတော်ကြီးထဲမှာသမထဝိပဿနာနှစ်ဖျားတော်တရားကိုအားထုတ်နေရရင်ဖြင့်ဒီအင်းကြီးတော်ကြီးဟာသာလွန်တင့်တဲ့ကောင်းမြတ်တဲ့အင်းကြီးတော်ကြီးဖြစ်ပါမယ်ဖေဟာရှင်မကတ္တမထေရမြတ်ကြီးကဘယ်လိုလျှောက်ထားပြန်လဲဆိုတော့သူကဒူတင်ဆောင်ပုဂ္ဂိုလ်ကိုရှိတဲ့တန်ခါးရင်းအလုံးဒူတင်13မျိုးကိုဒူတင်အသီးသီးစောက်တည်ပြီးတော့နေကြရင်ဖြင့်ဒီကောသိန်ကအမိရတဲ့အင်ဂျင်တော်ကြီးဒီသာလွန်တင့်တယ်ကောင်းရပါမယ်ဖေဟာသုံးပါးရှိသွားပြီနော်လေးပါးမြောက်ဖြစ်တဲ့ရှင်မမောက္ကလမထေရမြတ်ကအဘိဓမ္မာတရားတွေကိုမေးတဲ့ကိုတော်ကမေးလို့ဖြေတဲ့ကိုတော်ကဖြေလို့အဘိဓမ္မာအမေးဖြေတွေကိုနာကြားတဲ့သံဃာပြိတ္တကြီးကနာကြားပြီးနေမယ်ဆိုရင်အလွန်နှစ်လို့ပဲကောင်းတယ်ဗာယာပဲကောင်းတယ်ပျော်မွေပွဲကောင်းတယ်အင်ဂျင်တော်ကြီးဒီထို့တဲ့ပင်သာလွန်၍နှစ်သက်ဆရာပြောမှုဤဆရာကောင်းပါれဖရာမိတဲ့ပုဂ္ဂိုလ်ကရှင်သာရိပုတ္တရာမထေရမြတ်ကြီးကိုအဲ့တော့မထေကြီး၅ပါးရှိတဲ့နဲ့၄ပါးကဖြေသွားပြီနော်အားလုံးကိုတန်ခါ250နဲ့2500နဲ့၅ပါးမထေကြီး၅ပါးနဲ့ဆိုတော့အဲ့တော့တန်ခါတွေကပြန်ပြီးတော့လျှောက်ထားတဲ့အရှင်ဖရာကသာမေးတယ်အရှင်ဖရာရဲ့အလိုကြလဲဒီအင်းရှင်တော်ကြီးကိုဘယ်လိုတန်စားဆင်ရင်အကောင်းဆုံးဖြစ်မလဲလို့အမိန်ရှိပါဦးရှင်သာရိပုတ္တရာမထေရမြတ်ဖရာမေးတယ်ရှင်သာရိပုတ္တရာကိုပြန်မေးတယ်နော်မထေကြီးလေးပါးကတော့သူတို့ရဲ့သဘောထားကိုအတိအသေးဖြေသွားပြီးအမေပုဂ္ဂိုလ်ဖြစ်တဲ့ရှင်သာရိပုတ္တရာမထေရမြတ်ကြီးရဲ့အဖြေကိုတပည့်တော်တို့သိချင်းပါတယ်ဖရာရှင်သာရိပုတ္တရာမထေရမြတ်ကြီးကတော့တမပတ်ဝင်စားတာကိုအားကြီးအလိုရှိတယ်တမပတ်ဝင်စားတယ်ဆိုတာလေးကိုနည်းနည်းလေးရှင်းပြအောင်မယ်ဘဝတန္တရာဆိုတာဘယ်ချိန်ဘယ်ခါကစခဲ့တယ်လို့ဆိုတာကိုတထူချလို့မရ။ဒီမှာတန္တရာဆိုလို့ရှိရင်လူတွေနားလည်တာကဤဘဝမှာထိုဘဝသို့ထိုဘဝမှာဤဘဝသို့တပြောင်းပြောင်းကျင်လျရလေပြီ။ဒါလည်းတန္တရာမှန်တယ်။ဒါပုထုဇဉ်လူပြင်းသိတယ်တန္တရာ။တန္တရာဆိုတာကစိတ်စိတ်တသိယုတ်တွေကိုတန္တရာခေါ်တယ်။ပဋ္ဌာန်းင်းနဲ့ပြောလို့ရှိရင်အကြောင်းတရားအကျိုးတရားတွေကိုတန္တရာခေါ်တယ်။ပရိစ္ဆေသုံးပါးင်းနဲ့ပြောတော့လည်းပဲပရိစ္ဆေသုံးပါးကကျင်းတယ်။အကြောင်းတရားအကျိုးတရားတွေဖြစ်တဲ့အဝိဇ္ဇာသင်္ခါရဝိညာဉ်နာယုတ်တလနာဖတ်တဝိရဏတဏဥပဒံဘဝစာတိဆိုတဲ့ဇရာမရဏအင်္ဂါ12မျိုးကိုတန္တရာခေါ်တယ်။အဲ့ဒီတန္တရာဘယ်ကစလဲလို့ဆိုတော့ပရိစ္ဆာသုံးပါးနည်းနဲ့ကြည့်ရင်အဝိဇ္ဇာကစတယ်။ဒါပြန်အဝိဇ္ဇာဒီသင်္ကတတရားဖြစ်နေတဲ့အတွက်အဝိဇ္ဇာဆိုတဲ့တရားဒီအကြောင်းကင်းရလားလို့ဆိုတော့အဝိဇ္ဇာဖြစ်ပေါ်ဖို့ရအကြောင်းကင်းမှုဒုက္ခဖြစ်ခြင်းအကြောင်းသည်ပရိစ္ဆာသမုပ္ပါကိုကြည်လို့ရှိရင်အဝိဇ္ဇာအကြောင်းဒုက္ခဖြစ်ရပါသည်ဓမ္မစကြာနည်းနဲ့ကြည်လို့ရှိရင်တဏှာအကြောင်းဒုက္ခဖြစ်ရပါသည်ဆိုတင်းညိုဆရာကအဝိဇ္ဇာတဏှာဝတိနာဒွေးမူလာနိဒုက္ခဖြစ်ခြင်းရဲ့အကြောင်းရင်းနှစ်ခုရှိတယ်အဝိဇ္ဇာနဲ့တဏှာဒါဖြင့်ဒီအဝိဇ္ဇာသည်အကြောင်းကင်းတဲ့တရားလားဆိုတော့အဝိဇ္ဇာရဲ့အကြောင်းကဘယ်တရားလဲပရိစ္ဆေသုံးပါးအဝိဇ္ဇာအကြောင်းဒုံတတ်နေတယ်အဝိဇ္ဇာနောက်ဆုံးတရားခံဖြစ်နေတယ်ဟုတ်ကဲ့လားသိညုံပါပဲရှိတယ်သိညုံသိကောင်းတယ်သမုတ်စီပိုင်းပစ္စည်းပိုင်းမှာအာတဝါနံသမုတ်ပါဒအဝိဇ္ဇာသဘုဒ္ဓတိအာတဝါနံအာတောတရားတို့ဤသမုတ်ပါဒဖြစ်ခြင်းကြောင့်အဝိဇ္ဇာသအဝိဇ္ဇာတိလိဘုဒ္ဓတိဖြစ်ဤအာတောတရား၄ပါးရှိတယ်လေဘာလဲကာမတဝါဘဝတဝါဒိဋ္ဌာတဝအဝိဇ္ဇာတဝလေးခုမဟုတ်တာဒီအာတောတရား၄ပါးကြောင့်လည်းပဲအဝိဇ္ဇာဖြစ်တယ်ဒါပြန်အာတောတရား၄ပါးထဲမှာအဝိဇ္ဇာတဝမပါဘူးလားဒါပြန်အဝိဇ္ဇာကြောင့်လည်းအဝိဇ္ဇာဖြစ်တယ် ဟုတ်ကဲ့လားဒါပဋိစ္စသမုပ္ပါဒ်မှာအစဖြစ်တဲ့အဝိဇ္ဇာဟာ तू ဟာဒုက္ခဖြစ်ရခြင်းရဲ့နောက်ဆုံးတရားခံလားဆိုတော့မဟုတ်ဘူးနော်အာတဝါကြောင့်အဝိဇ္ဇာဖြစ်တယ်ဒါပြန်အာတဝါတရား၄ပါးမှာကာမတဝါဘဝတဝါအဲ့ဒီနှစ်ခုကလောဘဒိဋ္ဌတဝါကဒိဋ္ဌိပြီးတော့ကာမတဝါဘဝတဝါဒိဋ္ဌတဝါအဝိဇ္ဇာတဝါမောဟလောဘဒိဋ္ဌိမောဟဟုတ်ကဲ့လားဒီကိုကောက်လိုက်တဲ့အခါကျတော့ဒါပြန်လောဘကြောင့်လည်းပဲလောဘကြောင့်လည်းအဝိဇ္ဇာဖြစ်နိုင်ပါသည်ဒိဋ္ဌိကြောင့်လည်းအဝိဇ္ဇာဖြစ်နိုင်ပါသည်မောဟကြောင့်လည်းအဝိဇ္ဇာဖြစ်နိုင်ပါသည်မောဟဟာအဝိဇ္ဇာပဲနော်ဒါကြောင့်အဝိဇ္ဇာကြောင့်လည်းအဝိဇ္ဇာဖြစ်နိုင်ပါသည်စတုတ္ကဏီနဲ့ဘုရားရှင်ဟောသွားတဲ့အခါကျတော့ဝိပင်းပါဠိတော်မှာမယုံကြည်နိုင်စရာတွေအဝိဇ္ဇာသမှုရိယသင်္ခါရသမှုရိယအဝိဇ္ဇာသမှုရိယအဝိဇ္ဇာအကြောင်းခံခြင်းကြောင့်သင်္ခါရသမှုရိယသင်္ခါရဖြစ်၏သင်္ခါရသမှုတရားအဝိဇ္ဇာသမှုရိယသင်္ခါရသမှုရိယသင်္ခါရအကြောင်းခံကြောင့်အဝိဇ္ဇာသမှုရိယအဝိဇ္ဇာဖြစ်၏ပရိစ္ဆေသမုပ္ပါဒ်အနုလုံမှာတော့အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်လို့ဟောတယ်ဒါဘုရားဟောအစ်စ်ပဲဝိပင်းပါဠိတော်စတုတ်ကနီးနဲ့ဟောသွားတဲ့အခါကျတော့အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်လည်းအဝိဇ္ဇာဖြစ်တယ်ဒါပြန်အဝိဇ္ဇာဆိုတာလဲတန်ត្រာပဲသင်္ခါရဆိုတာလဲတန်ត្រာပဲဟုတ်ကဲ့လားသင်္ခါရပစ္စယဝိညာဏဒီလိုမလားဟုတ်လားအနုလုံပါပါဠိတော်ဓမ္မထရဝိပင်းကြတော့သင်္ခါရသမှုရိယဝိညာဏသမှုရိယသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ပရိစ္ဆေမှာအနုလုံနဲ့တူတယ်ဝိညာဏသမှုရိယသင်္ခါရသမှုရိယသင်္ခါရသမှုရိယဝိညာဉ်ကြောင့်လည်းသင်္ခါရဖြစ်တယ်အညမညအချင်းချင်းအပြာပြာအလန်လန်နေဖြစ်နေတဲ့အတွက်ဘယ်တရားဟာနောက်ဆုံးတရားခံမဲလို့တတ်ထူချလို့ရမရဘူးဟုတ်ကဲ့လားတော့အကြောင်းအကျိုးတွေရှုပ်ထွေးတယ်တခုသောတရားကိုကြည်လိုက်ရင်တခုသောတရားအကြောင်းဒါကြောင့်တန်ត្រာဘယ်ကစတယ်ဆိုတာကိုဟုတ်ကဲ့လားမရဘူးတချို့ကပြောတယ်တန်ត្រာဘလောက်ရှည်လဲဆိုရင်ကွာတဲ့သဗ္ဗညုညတညာရှင်ဖရာတော်သူမသိဘူးလို့ပြောသွားတယ်တဲ့မဟုတ်ပါဘူးဖရာအသိပါတယ်ဟုတ်ကဲ့လားဖရာအသိပါတယ်ဒီတခုသောတရားသဘောတတ္တိလေးတွေကိုတန်ត្រာလို့ခေါ်တာနော်ဝိပဿနာဉာဏ်တပါးကပုထုဇဉ်လူပြိုင်းတော့ကတော့အန္တပုထုဇဉ်ဆိုတာညံကန်းနေတဲ့ပုံကိုယ်တွေကတော့ညံမျက်စိကန်းနေတဲ့ပုံကိုယ်တွေကတော့ဤဘဝမှာထိုဘဝသို့ထိုဘဝမှာဤဘဝသို့တပြောင်းပြန်ပြန်ကျင်လျလေပြီတန္တရာတန်တန္တရိတန်ဒီပါဠိကိုဒီလိုအနေပေးထားတာဟုတ်တယ်လူဖြစ်လိုက်နတ်ဖြစ်လိုက်ဘဝများစွာဆုံးဆန်းဖြစ်လိုက်ဒါချင်းတော့မတော်တာမရှိတော်ခဲ့ဘူးဒါကြီးပဲဟုတ်ကဲ့လားဘလောက်တော်ခဲ့ဘူးလဲစဘူတဲ့ကြုံလုံးမှရှိတဲ့မြေတရွယ်တစ်ခက်ခြုံရွယ်တွေကိုလက်တစ်စစ်စီတစ်စစ်စီတခါတည်းစစ်ပိုင်းပြီးတော့စုပုံပြီးတော့ရေတွက်လို့ရှိရင်ကုန်တိုင်းဘွေရာရှိတယ်အမိတော်တော်သူအဖတော်တော်သူတို့ရေတွက်လို့ရှိရင်မကုန်နိုင်ဘူးဒါအနာမတကတန်ရုပ်ဟောတယ်ဟုတ်ကဲ့လားဒါကြောင့်တန္တရာရှိတယ်ဒီလိုတန္တရာဆိုတာကအစစ်မှန်ကတော့အဝိဇ္ဇာသင်္ခါရဆိုတဲ့သဘောတတ္တိလေးတွေကိုတန္တရာလို့ခေါ်တာအဲ့တော့ဖြည်းဖြည်းလေးစဉ်းစားကြည့်ဘုန်းကြီးပြောချင်တာကတော့ရှင်သာရိပုတ္တရာမထေရမြတ်ကြီးကဘဝပေါင်းများစွာတန္တရာမှာကြည်လင်ခဲ့ရတယ်ဟုတ်ကဲ့လားကြည်လင်ခဲ့တော့ဒီတန္တရာဆိုတဲ့တရားကိုကောင်းကောင်းကြီးရှုမြင်လိုက်တော့တခုမှဒုက္ခမတွေ့ရေးပြီးတော့ဒုက္ခဟူသည်ဒုက္ခဟူသည်မြူမြမကွက်အဆက်ဆက်လျင်ဒုက္ခဟူသည်မြူမြမကွက်အဆက်ဆက်လျင်တသက်ဒုက္ခတသက်ဒုက္ခဓမ္မံရသည်ဘဝဤကိုဖြစ်ထုံးသည်ပြန်ပြောမယ်နော်ဒုက္ခဟူသည်မြူမြမကွဲအဆက်ဆက်လျင်တဲတဲဒုက္ခဓမ္မံရသည်ဘဝဤကိုဖြစ်ထုံးသည်လေဒီပရိစ္ဆေသမုပ္ပါဒ်ပြို့ပါ73ဘုံမြောက်ပါအဆုံးမှာရေးခဲ့တယ်ဘယ်ခါမှာရေးလဲလို့ဆိုတော့ဗုဒ္ဓဂယာဖျားဘူးသွားတဲ့အခါမှာမုံရွာမြို့ကနေပြီးတော့ရန်ကုန်ကိုရထားနဲ့လာခဲ့အဲ့ဒီမှာပရိစ္ဆေသုံးပါးပြည့်ကိုရေးတာပဲဟုတ်ကဲ့လားရထားပေါ်မှာအပူစုလေးပါပြောမယ်ဆရာတော်ကြီးရဲ့စာကြည့်ပြီးဒါပဲရေးနေတော့သူ့အထုပ်တစ်ခုကခိုးသွားတာပေါ့သူ့သင်္ကန်းတစ်ခုလေးတစ်ခုခိုးသွားတာမသိလိုက်ဘူးရထားကရန်ကုန်ရောက်လို့ဆင်းတော့မှဟင်းအထုပ်ကြည့်တော့မဆင်းမယ်ဆိုတော့မရှိအဲ့တော့ဆရာတော်ဖခင်ကြီးဘလို့ညှိထားတယ်ဆိုငါရှက်လိုက်တာကွာတချိန်ကငါတခိုးကြီးဖြစ်ခဲ့ဘူးလို့ခုငါပြန်ခိုးတာပဲဟုတ်ကဲ့လားအဲ့ဒါကံကံကြီးကြိုးယုံကြည်တဲ့ခေါ်တယ်နော်ဟိုချင်းခါကငါတခိုးကြီးဖြစ်ခဲ့ဘူးလို့အခုငါပြန်ခိုးခံရပြီ ရထားရဏယင်ဆက်ကြဖြင့်ပြိဿသမုပ္ပါချင်းရာထုတ်ပါကိုဆိုပြီးတော့ရေးလွှာတာဝိသမကဒီပတိဆိုတဲ့အကျမ်းရှိတယ်လေအဲ့ဒီမှာဒုက္ခဟူသည်မြူမြမကွယ်အဆက်ဆက်လျင်တသက်ဒုက္ခဓမ္မရသည်ဘဝဤကိုဖြစ်တုံးသည်ဖြည်းဖြည်းလေးပြောပါမယ်ဘုန်းကြီးတော်တရားဟောတဲ့အခါဟောကောင်းမှဟောချင်တာနားထောင်တဲ့လူကစိတ်ဝင်စားဘူးဆိုရင်ဘုန်းကြီးကလည်းဟောရတာရလားမရှိဟုတ်ကဲ့လားနားထောင်တယ်လို့ကလည်းနားထောင်ကောင်းမှနားထောင်ညင်တာနားထောင်မကောင်းတော့လည်းစိတ်ဝင်စားဘူးလေအဲ့ဒီကောင်းတာလေးရောဒုက္ခလေးဖြစ်မနေဘူးလားအဲ့ဒီဒုက္ခဟာဗတ္တဝါတို့ရဲ့တဏ္ဍာမှာဖြစ်ထားမှန်းနေအဲ့ဒီဒုက္ခလေးကိုခံစားတဲ့အခါမှာဟုတ်ကဲ့လားဝေဒနာမဖြစ်ဖဲနဲ့ခံစားလို့ရမလားခံစားတတ်တဲ့ဝေဒနာကိုကဒုက္ခလားဒုက္ခလားဖြစ်ရင်ပြတ်သွားတဲ့တရားဒုက္ခလားဒုက္ခလားဒါဖြင့်ဒုက္ခပေါ်နေတာတောင်မှဒုက္ခနဲ့လွတ်ရလားအဲ့တော့စိတ်တွေမဖြစ်ဖဲနေရလားစေတသိက်တွေမဖြစ်ဖဲနေရလားယုတ်တွေမဖြစ်ဖဲနေရလားဖြစ်ဖြစ်သမျှမပြတ်ဘူးလားပြတ်တဲ့တရားဒုက္ခလားဒုက္ခလားဒုက္ခပါဒါလေးကိုသဘောကျဒုက္ခဟူသည်မြူများမကွက်အဆက်ဆက်လျင်တသက်ဒုက္ခဓမ္မရသည်ဘဝဤကိုဖြစ်တုံးသည်အဲ့တော့ဟိုမှာသဗ္ဗေသင်္ခါရဒုက္ခဆိုတဲ့အပိုက်ရှိတယ်မဟုတ်လားအလယ်ပိုက်သဗ္ဗေသင်္ခါရဒုက္ခအကုန်ခန္ဓာကုံသောသင်္ခါရတရားတို့ကိုဒုက္ခလို့ယရာချင်းခာ၌ပတ္တိရှုမြင်၏အထနိဗ္ဗိန္တိဒုက္ခေဒီတော့မှနိဗ္ဗိန္တညာဖြစ်ပါဒီနေရာမှာပဲဒီအချက်မှာပဲဒုက္ခလို့မြင်ပြီးတော့ဟိုနေရာကျကောင်းနေတယ်လို့နိဗ္ဗိန္တညာမရဘူးဟုတ်ကဲ့လားနိဗ္ဗိန္တညာဆိုတော့ညင်းငွေတာလေညင်းငွေတာညင်းငွေတာညာစဉ်16တဲ့မှာနိဗ္ဗိန္တညာပါတယ်မဟုတ်လားနိဗ္ဗိန္တညာဆိုတော့ညင်းငွေတာအခုကတကယ်ပရမတ္ထတတ္တိကိုမြင်မှတကယ်ညင်းငွေတာဟုတ်ကဲ့လားအခုညင်းငွေပုံညင်းငွေနေရာတော့ဘုန်းကြီးတို့သင်ပေးတဲ့ဟာမျိုးကိုစိတ်ဝင်စားဘူးဆိုညင်းငွေနေတန်းတန်းတဝေဝေနဲ့ဟုတ်ကဲ့လားအဲ့ဒီနိဗ္ဗိဏညာမျိုးကတော့နိဗ္ဗာန်မရောက်နိုင်ဘူးခင်ဗျာဟုတ်ကဲ့လားနော်အဲ့တော့ဘုန်းကြီးပြောချင်တာကတော့ဩဒုက္ခဆိုတဲ့အာယုန်နေခံစားတဲ့အခါတောင်ဒုက္ခကမလွတ်ဘူးဘဝအနမလက်ကအစမထင်တန်ត្រာတစ်ချောင်းလုံးမှာဒုက္ခတွေနဲ့ကျင်လီခဲ့ရတယ်ဟုတ်ကဲ့လားဒုက္ခနဲ့ရင်ကျင်နေကြရတော့ဒီဒုက္ခတွေကိုကောင်းစွာရှုမြင်ပြီးတော့ဒုက္ခငြိမ်းချောင်းဖြစ်တဲ့နိဗ္ဗာန်တတ္တိကိုကောင်းစွာရှုမြင်တဲ့ရှင်သာရိပုတ္တရာမထေရမြတ်ကြီးကသူအားအကြဆုံးကအားအားရှင်နိဗ္ဗာန်ကိုပဲအောင်ပြုနေတာသူစိတ်ကနိဗ္ဗာန်ကိုပဲသွားသတိစိတ်တစ်ချက်ပြီးတစ်ချက်တစ်ချက်ပြီးတစ်ချက်သင်ညိုဆရာတို့နားလည်အောင်ပြောလို့ရှိရင်တော့ဈာထဲမှာဘဝင်မချားပဲနဲ့စိတ်ဆိုတာတိတတ်တဲ့သဘောရှိတယ်နော်တရားကိုမသိဘဲနဲ့နိဗ္ဗာန်ဆိုတဲ့တရားသူတရားများကြီးကိုပဲဇက်တိုက်တစ်ချက်ပြီးတစ်ချက်သွားသိအဲ့ဒါကိုဖလားသမပဝင်စားတယ်ခေါ်တယ်ဟုတ်ကဲ့လားအဲ့ဒါအချမ်းသာဆုံးပဲအားရင်သူကအဲ့ဒါဝင်စားရတာအဲ့တော့အဖြေလေးတွေပြန်ပြောမယ်အရှင်အာနန္ဒာကတရားကောင်းကောင်းဟောရတဲ့ပုဂ္ဂိုလ်တရားဝေးကျင့်ပနေရင်ဖြင့်ဒီတော်ကြီးသာလွန်ကောင်းမယ်ရှင်ယေဝရကတော့တမထဝိပါဏာတွေအားထုတ်နေလို့ရှိရင်ဒီတော်ကြီးပိုကောင်းမယ်ရှင်မဂ္ဂရာကြီးကတော့ဒုတင်နေဆောက်တည်ကြမယ်ဆိုရင်တော့ဒီတော်ကြီးပိုကောင်းမယ်ရှင်မမောကလမထေမြတ်ကြီးကတော့အဘိဓမ္မာတရားတွေမေးတဲ့ယဟန်မေးလို့ဖြေတဲ့ယဟန်ကဖြေလို့အမေးဖြေတဲ့ကိုနာကြားနေရရင်ဖြေတော့ဒီတော်ကြီးသာလွန်ပြီးတော့ကောင်းမယ်အရှင်ဘုရားသာရိပုတ္တရာအရှင်ဘုရားမေးတာတွေကိုတပည့်တော်တို့မထေကြီးလေးပါဖြေပြီးပြီအရှင်ဘုရားရဲ့အလှည့်ကြပြီအရှင်ဘုရားကဘယ်လိုမှကောင်းမလဲအမိန်ရှိပါအောင်တော့ဥပမာလေးလာမင်းပြုံမင်းလွင်မင်းပြုံမင်းလွင်ဆိုတာမင်းဖြစ်ခါစားအရွယ်လဲကောင်းမင်းမြောက်တန်းစားတွေကလည်းပေါ်မှာပေါ်ဟုတ်ကဲ့လားမင်းမြောက်တန်းစားတစ်ခုပြီးတစ်ခုလဲပြီးတော့ဆင်းပြီးတော့သူ့မှာအားမရနိုင်ဘူးဟိုမင်းမြောက်တန်းစားဝင်ကြည့်လဲပဲနောက်ပင်မြောက်တန်းစားဒီတဲ့ကောင်းအောင်မယ်ထင်တယ်ဒီအဝဝင်ကြည့်လဲဒီတဲ့ကောင်းအောင်မယ်ထင်တယ်ဥမာဝိစားတန်းစားတွေစုံတဲ့ပုံကူများပေါ့ဟုတ်ကဲ့လားပွင့်နေပွဲတိုင်းသွားရမယ်ဟိုလိုဝစ်ကြည့်လိုက်လိုဝစ်ကြည့်လိုက်ပြန်ချွတ်လိုက်ဟုတ်ကဲ့လားဒီသဘောမျိုးအဲ့ဒီလိုဝတ်စုံတစ်ခုပြီးတစ်ခုဝတ်စုံအမျိုးမျိုးလဲလဲပြီးဝစ်ရတဲ့အခါမှာစိတ်ထဲမှာတစ်ဆင့်တစ်ဆင့်ရှင်လန်းအားရထက်သန်လာတယ်လို့ရှင်ပြလာတယ်လို့ဖလားသမန်ဘတ်ကိုဝင်စားပြီးချင်းဝင်စားနေရရင်ဖြင့်ဒီအင်ဂျင်တော်ကြီးဟာပါလွန်ပြီးတော့ကောက်ပြမယ်ဟုတ်ကဲ့လားဒီလိုအမိန်ရှိတယ်အဲ့တော့အသီးသီးမထေကြီးတို့တူးစီတူးစီအယူဆတူကြရလား မတူဘူးနော်မတူတော့လဲတူချင်းတူချင်းပြောသွားတယ်ကောင်းသီသာဖြစ်တယ်နော်မကောင်းဘူးလားကောင်းသီသာဖြစ်တယ်အဲ့တော့ဘုန်းကြီးဟောတဲ့တရားကဘယ်တရားနဲ့မတူဘူးဟုတ်ကဲ့လားမတူတာတူတာကိုမစစ်ကြနဲ့တရားစစ်တရားမှန်ဟုတ်တယ်ဖို့ဘူးတော့စစ်စစ်ပြီးတော့မိမိဆရာသမားကိုရှောက်ဟုတ်ကဲ့လားတနည်းကိုပိုင်းညာနဲ့စင်ញင်းသုံးသအဲ့တော့မဟာပရိသတ်တရား၄ပါးရှိတယ်အဲ့ဒါလေးကစောစောကပြောဖို့ပဲဒီတရားအထုတ်တဲ့ကမဟာပရိသတ်တရား၄ပါးနဲ့အညီအထုတ်ရမှာဟောပြောတဲ့ပုဂ္ဂိုလ်ကလည်းမဟာပရိသတ်တရား၄ပါးနဲ့အညီဟောပြောရမှာအချင်းချုပ်ကလေးကတော့ဒီမဟာပရိသတ်ကထာဆိုတာကအင်္ဂုတ္တပိုက်တော့စတုတ်ကနိဗ္ဗာန်မှာလဲမဟာပရိသတ်၃ဆိုလာတယ်နောက်သုံးမဟာဝါပါဠိတော့မဟာပရိနိဗ္ဗာန်တုတ်မဟာပရိနိဗ္ဗာန်တုတ်ဆိုတာဘုရားရှင်ပရိနိဗ္ဗာန်မဆံမီအစာဆုံးစပြီးတော့သုံးလပြည့်တဲ့နေ့မှာငါဘုရားပရိနိဗ္ဗာန်ဆံမယ်လို့ကြေညာပြီးတော့နောက်ဆုံးဟောတဲ့တုတ်နောက်ဆုံးဖာရဏတော်တွေမှားနေတာပေါ့ဒီခေတ်လို့တော့သေတံစာပေါ့ဟုတ်ကဲ့လားရေးခိုင်းတာလို့အဲ့ဒီအခါမှာမဟာပရိသကထာ45ဝါလုံးဟောခဲ့တဲ့တရားကိုအကုန်လုံးဘောင်ခတ်လိုက်တယ်တနည်းအားဖြင့်45ဝါလုံးဟောခဲ့တဲ့တရားကိုသိတိတင်လိုက်မဟာပရိသ4ပါးနဲ့4ပါးကနံပါတ်1ဗိဓဂတော်ကိုကောင်းစွာဆောင်နိုင်တဲ့မထေကြီးအများထာမှဟောလွဲသွားတယ်ဗျာခဏလေးပြန်ပြင်လိုက်ရအောင်နော်နံပါတ်1ငါသည်ရှင်တော်ဘုရားကြီးမျက်မှောက်တော်မှဤတရားတော်ကိုကြံရရကြံရခဲ့ရပါသည်ပြန်ပြောမယ်နော်ဒါအတူချုပ်ကလေးနံပါတ်1ငါသည်မြတ်စွာဘုရားကြီးမျက်မှောက်တော်မှာဤတရားတော်ကိုနာကြားခဲ့ရပါသည်နံပါတ်2တို့လိုရေးရအောင်ရေးရလို့ရေးပေါ့တိပိဒကဒရပိဒက3ပုံဆောင်ပေါ့မြန်မာလိုပိဒက3ပုံဆောင်မထေကြီးအများထမ်းမှအမြာထမ်းမှကြာနာခဲ့ရပါသည်နံပါတ်3ဘိက္ခာသုံးပုံဆောင်မထေကြီးတူဤအထမ်းမှမထေကြီးအထမ်းမှသူကြတဲ့ဒူးတဲ့ဖြစ်သွားတယ်မထေကြီးအထမ်းမှကြာနာခဲ့ရပါသည်နံပါတ်4ဘိက္ခာတော်ကိုအဝါဝစွာအဝါဝစွာဟောဟာတာသုံးကျွမ်းကျင်တယ်လို့ဆိုလိုတာနော်ဘိက္ခာတော်ကိုအဝါဝစွာကျွမ်းကျင်သောငါဤဆရာအရင်ထံမှငါဤဆရာအရင်ထံမှကြားနာခဲ့ရပါသည်ပြန်ပြောမယ်နော်နံပါတ်1ကငါသည်မြတ်စွာဘုရား၏မျက်မှောက်တော်မှဤတရားတော်ကိုကြားနာခဲ့ရပါသည်အဲ့ဒီလိုဟောပြောပေမဲ့လွယ်ကူစွာလည်းလက်မခံနဲ့လွယ်ကူစွာလည်းမပင်နဲ့ဘုရားဟောဟုတ်မဟုတ်ကိုစီစပါအောင်ဟုတ်ကဲ့လားဟုတ်ရင်လက်ခံပါတဲ့နောက်နှစ်သုံးလေးလဲဒီတိုင်းပါပဲငါသည်ဗိဓဂာဆောင်ဗိဓဂာသုံးပုံဆောင်မထေကြီးအများထံမှကြာနာခဲ့ရပါသည်ဆိုပေမဲ့လို့လွယ်ကူစွာလဲမပင်နဲ့လွယ်ကူစွာလဲလက်မခံနဲ့ဖရာဟုတ်မဟုတ်ဟုတ်မှလက်ခံပါဟုတ်ကဲ့လားနံပါတ်3ကြတော့ဣတိကသုံးပုံဆောင်မထေကြီးအထမ်းမှာကြာနာခဲ့ရပါသည်လွယ်ကူစွာလဲမပင်နဲ့လွယ်ကူစွာလဲလက်မခံနဲ့ဖရာဟောဟုတ်မဟုတ်စစ်စစ်ပြီးဟုတ်မှလက်ခံပါနံပါတ်လေးကြတော့ငါဆရာဘလောက်တော်တာပဲဒီလောက်ကိုတော်တယ်ငါဆရာရင်ထံကကိုဒီလိုကြာနာခဲ့ရတာအဲ့လိုဆိုပေမဲ့လည်းလွယ်ကူစွာလဲမပင်နဲ့လွယ်ကူစွာလဲပဲလက်မခံနဲ့ဖရာဟောဟုတ်မှလက်ခံပါတဲ့ဒါကမဟာပရိသတ်တရား၄ပါးအဲ့တော့ဖျန်းရှင်ဟောတာမှန်မှမှန်တယ်ဟုတ်ကဲ့လားရှေးပိုင်းတော့ကဘုန်းကြီးတို့နိုင်ငံသူနိုင်ငံသားတွေမှာဘုန်းကြီးပြောရင်လက်ခံဘုန်းကြီးလည်းမှားနိုင်တာပဲနောက်ဘုန်းကြီးပြောရင်လည်းမဟုတ်ဘူးဟိုဘက်ခေတ်တုန်းကတော့အက္ကမပိုင်းတာဆိုရင်ဒိဋ္ဌိကျဲဟိုကျမ်းပြုအကျော်တွေမှာအက္ကမပိုင်းတာပေးတာဟိုအာဒီစကားအက္ကမပိုင်းတာဆရာတော်ပြောတာပဲဆိုလက်ခံသွားကြပြန်တော့ဟုတ်ကဲ့လားဟာအခုတော့အက္ကမပိုင်းတာတည်းလေပေါ်တယ်လေဟုတ်ကဲ့လားဘယ်ဟာဘလို့လက်ခံအမှန်ကိုမသိဘူးအဲ့ဒီမှာပရိသတ်တရား၄ပါးကိုဖွင့်တဲ့အခါကျတော့အဖွင့်အထက်ကရာသိကောင်းရှင်မဘုရုဒ္ဓဖွင့်ဆိုသွားတာ အာစရိယဝါဒေါနာမသုတ်ဒိနာဂေတဗောနာဤတရောအာစရိယဝါဒေါနာမယခုငါဖွင့်ဆိုခဲ့တဲ့အထကရာဒွေကိုသမင်တော်ယေဝဖယောပါဠိတော်နဲ့ကိုင်ညီမသာလင်ဂေတဗောလက်ခံမှာနာဤတရောမကိုင်ညီလက်မခံပါနဲ့ရှင်မဘုရားတော်မထေမြတ်ကြီးဟာအထကရာ52ခုပြုသွားတဲ့မထေမြတ်ကြီးဟာနောက်ဆုံးမဘရိဒတရား၄ပါးကိုဖွင့်ဆိုတော့ သူဖွင့်ဆိုခဲ့တဲ့အထက်ကရာတွေကဖရာဟောက်လာမဟုတ်လားမဟုတ်ရင်ပဲဟုတ်ရင်လက်ခံပါတဲ့မတန်ကြီးညိုစရာကောင်းအဲ့တော့ခွန်ကြီးတို့ညံနေနှုတဲ့ပုဂ္ဂိုလ်တွေကပုဂ္ဂိုလ်ဆွဲဆရာဆွဲတရားဆွဲရှိတယ်ဟုတ်ကဲ့လားပုဂ္ဂိုလ်ဆွဲဆရာဆွဲတရားဆွဲရှိတဲ့အခါကျတော့ပါဠိစာပေရလဲဖရာဟောက်လဲမသိဘူးကြဘူး အခြေခံကောင်းတွေကမရတဲ့အခါကျတော့သိနာရီတွေကရှံကြပြီးတော့ဒါလုံးနဲ့လိုက်တာများတယ်။ဒါဘုန်းကြီးအခြေခံလေးတွေသင်ပေးတယ်နော်။အဲ့တော့အယူအဆမတူကြကြတဲ့ဖြင့်တက်တော်ထင်ရှားဖရာထံသွားပြီးရှောက်ထားကြမယ်။အရှင်ဖရာဤသို့ဤနယ်ပါဖရာတို့လိုကတော့ဒီမဟာဂေါသင်္ဂအင်ဂျင်တော်ကြီးအလွန်သားရတယ်ဖရာအလွန်ကောင်းမြတ်တယ်ဖရာအလွန်မွေးလျော်ပဲရှိတယ်ဖရာ။ဒီတက်တိကောင်းအောင်ဘယ်လိုတန်စာစင်ကောင်းမ ရကသမထဥပ္ပန္နာတွေပွားများနေရင်ကောင်းမယ်ပြောတယ်။ရှင်မကသမကဒူရင်ဆောက်တည်နေရင်ကောင်းမယ်ပြောတယ်။ရှင်မမောက္ကလံကတော့အဘိဓမ္မာတွေမေးဖြေနေရင်ကောင်းမယ်ပြောတယ်။ရှင်သာရိပုတ္တမထေရမြတ်ကြီးကတော့ဖလားသမပဝင်စားနေရင်ကောင်းမယ်ပြောတယ်။အကောင်းကြီးပဲမဟုတ်လား။ဟုတ်ကဲ့လား။အကောင်းကြီးပါပဲ။တပည့်တော်တို့အဆုံးဖြတ်လို့ခြင်းလို့မြတ်စွာဘုရားထံချင်ကားခဲ့ပါပြီဖုရားမြတ်စွာဘုရားအမိန်ရှိတော်မူပါဖုရားဆိုတော့မျက်မှောက်၌ပင်ဤကိုဤအဖြစ်၌ဟုတ်ကဲ့လားရရှိထားတဲ့ဤကိုဤအဖြစ်၌မျက်မှောက်၌ပင်အရတဖို့မရောက်လျင်ဒီတရားကိုမလျှော့စဒံဒီဝန်ကိုမလျှော့စဒံမချစဒံဝန်တစ်ခုကိုယူထားတဲ့အခါမှာတာဝန်တစ်ခုယူထားတဲ့အခါမှာသူဆန်စာရဲစီလေဟုတ်ကဲ့လားတာဝန်ယူထားပြီဆိုတော့ဒီတာဝန်ကိုကြည်အောင်ထားရမယ်မဟုတ်လားဟုတ်ကဲ့လားအရတ်ဖို့ပေါက်အောင်ကြည့်မယ်ဆိုတဲ့ဝန်ကိုမချဘဲကျင့်သုံးပြီးတော့အရတ်ဖို့ပေါက်အောင်ကျင့်သုံးခြင်းဒီသာလျင်အကောင်ဆုံးဟုမိန့်တော်မူပါပေ၏အဲ့တော့ဥပပါဒေဥမွေရာဟလိုက်တဲ့အခါကျတော့ဘုန်းကြီးတို့ဒကာဓမ္မတွေအလုံးတင့်တယ်ကောင်းများတဲ့ဘုန်းကြီးတို့ဒကာဓမ္မတွေရဲ့ဟာဘလောက်ရှိကုသိုလ်တွေကောင်းလဲဆိုတော့မိမိတို့ရရှိထားတဲ့ဘဝခန္ဓာကြီးဟာဘလောက်ကောင်းလဲဆိုမဟာဂောသိင်္ဂအင်းရှင်တော်ကြီးနဲ့တူတယ်ဟုတ်ကဲ့လားဘာဖြစ်လို့လဲယန္တာသုံးပါးကိုစီကကိုးကွယ်ရတယ်ဟုတ်ကဲ့လားဗမာနိုင်ငံမှာထူးပဲဆိုတဲ့ဆရာတော်ကြီးတွေကြွလာဟုတ်ကဲ့လားဟိုမှာဘုန်းကြီးတကမကြီးတူပါလျှောက်တယ်မနေ့ကတနေ့ကရန်ကုန်မှာတော့အတော်ဖျားတဲ့စုံအောင်မဖူးပါဘူးဒီကြမှာစုံအောင်ဖူးရတယ်ဟုတ်ကဲ့လားအဲ့ဆရာတော်ကြီးတရားလည်းပဲအချို့မနာရတာများတယ်ဗျာဒီကြမှာနာဟုတ်ကဲ့လားအဲ့တော့ဒုဒ္ဒကဓမ္မတွေရဲ့ခန္ဓာကိုယ်ဘဝရရှိထားတဲ့ဘဝဟာအလွန်ကောင်းမြတ်တဲ့အလွန်မွေးလျော်ပဲကောင်းတဲ့အလွန်နှစ်သက်ဖွယ်ကောင်းတဲ့အင်ဂျင်နီယာကြီးနဲ့မတူဘူးလားတူတယ်တူတယ်ဆိုတာဒီခန္ဓာကြီးကိုဆက်ဆုပ်ဖွဲ့ကြီးတဲ့ခန္ဓာကိုကောင်းတယ်လို့ပြောတာမဟုတ်ဘူးနော်ရရှိတဲ့ယန္တာသုံးပါးလည်းပဲကြီးညိုစီးကားရတယ်တရားတို့တရားများတင်လဲအမျိုးမျိုးနာကြရတယ်ကမထံအမျိုးမျိုးလဲအထောက်ရတယ်ဟုတ်ကဲ့လားအဲ့ဒီရရှိတဲ့ဘဝခန္ဓာကြီးဟာအင်ဂျင်တော်ကြီးကောင်းကောင်းကောင်းတာလည်းမတူဘူးလားတူတယ်ဒီတဲ့ကောင်းအောင်အကောင်းကြီးပါပဲမထေကြီး၅မျိုးပြောသွားတာအကောင်းဆုံးငါတော့အရဟတဖို့ပေါအောင်မချတော့ဝန်ဖြင့်အရဟတဖို့မရရင်ဖြင့်ဒီဝန်ကိုမချပြီလို့အထောက်နေတာအကောင်းဆုံးပါပဲတဲ့အဲ့ဒါတော့ဝိပဿနာအားထုတ်တာအကောင်းဆုံးပဲဟုတ်ကဲ့လားဝိပဿနာအားထုတ်နေတာအကောင်းဆုံးပဲတဲ့အဲ့ဒါဝိပဿနာအားထုတ်တဲ့အခါကျတော့တရားဓမ္မတွေဖုံးညက်တနာတယ်ဟိုကကြောင်းတက်တယ်လို့တက်နေရတတိတသတချိန်ပေါ့လေအားထုတ်နေတာကောင်းပါတယ်ဟုတ်ကဲ့လားဒီခေတ်တရားစကံတရားစကံဆိုတာတရားလည်းရှိလာတယ်ရှိတော့မရှိပါဘူးအနည်း20လောက်ပဲရှိသေးတယ်တရားစကံပေါ်တာစစ်ကြည့်ပြီးမှတော့တရားအားထုတ်ခြင်းတရားပြတဲ့နေရာသွားအားထုတ်ကြတာပဲဘုမလူဆုံးရတာပဲနော်စစ်ကြီးမဖြစ်ခင်ကတော့တရားထိုက်ကိုမရှိဘူးရန်တန်ဃာတွေနေတဲ့ចောင်းတိုက်ကြီးပဲရှိတာပဲစိတ်ញញအချင်းကားပြီးတော့ရှင်လူရအားထုတ်ကြတာပဲဧကစားတွေနေပြီးတော့လေ ဟုတ်ကဲ့လားကိုတော့လူစုလူဝဲကြီးတွေနဲ့ပုံစံချပြီးတော့ကောင်းပါပြီလေဒါမှမဟုတ်မသွားနိုင်တဲ့ပုံကိုယ်တွေအတွက်ဆုံရှုံပါသည်ဟုတ်ကဲ့လားမဆုံရှုံရအောင်နော်ဝိပဿနာရှုပုံရှုနည်းလေးတွေဘာလို့လဲပြန်နားထောင်ကြည့်မယ်နော်ဝိပဿနာကိုအချိန်မရွေးအားထုတ်နိုင်ခြင်းခေါင်းစည်းရနော်လယ်ရီဥနန္ဒရလေဘုန်းကြီးတို့ရေးတာမဟုတ်ဘူးဝိပဿနာကိုအားထုတ်ရသောအမှုသည်ကိုယ်အမူအရာနှုတ်အမူအရာတို့ဖြင့်ပင်ပန်းကြီးစွာအားထုတ်ရသောအမှုအမျိုးမျိုးမဟုတ်။ဒါဖြင့်ကိုယ်စိတ်နှပါပင်ပန်းပြီးအားထုတ်ရရင်တော့မှားတာပေါ့ဗျာ။ဟုတ်ကဲ့သား။မာဝက်ကတန်ရုံမှလည်းပဲဘုရားရှင်ကိုတော်မြတ်ဟောထားတယ်။ကိုယ်ဤဆင်းရဲခြင်းစိတ်ဆင်းရဲခြင်းနှင့်သစ္စာလေးပါးတရားကိုသိအပ်တယ်လို့ငါဘုရားဟောတော်မမူ။ကိုယ်ဤချမ်းသာခြင်းစိတ်ချမ်းသာခြင်းနှင့်သစ္စာလေးပါးတရားကိုသိအပ်၏ဟု၍ငါဘုရားဟောတော်မူ၏။အဲ့လိုဟောထားတာပဲ။အဲ့တော့စင်းစင်းရရအာထုတ်ရတာနဲ့ချမ်းချမ်းသာသာအာထုတ်ရတာဘယ်လန့်ရွေးခြင်းလဲစင်းရအာထုတ်ရတာကြိုက်လဲသွားပေါ့ဗျာဟုတ်ကဲ့လားဒါလို့မောနိယယဟန်ကြတော့မောနိယဆိုတာကအကျင့်ကတစ်တပင်ကိုနှညသတိမသုံးဘူးတစ်ပင်အောင်လည်းမထိုင်မတ်တတစ်ပင်မီးပြီးတော့အမျက်ဆုံးဖြစ်တဲ့တရားတွေဖြင့်အမျက်ဆုံးမြတ်စွာဘုရားကိုအကောင်းဆုံးကျင့်ပြီးပူဇော်မယ်ဆိုပြီးတော့အဲ့လိုဝိရိယမျိုးထားတာနောက်ဆုံးပရိနိဗ္ဗာန်ဆန်တဲ့အခါကျတော့ဟိင်ကုလပပဒါတဲ့ချိတ်တောင်လို့ဒီလိုဆိုတယ်။သို့တော့ပြန်ဆိုထားတာကရွှေတောင်လို့အဲ့ဒီရွှေတောင်ကြီးကိုကြောမီးပြီးမတ္တကြီးပရိနိဗ္ဗာန်ဆန်။တရားတော်ကမျက်လွန်းလို့လေ။တရားတော်ရဲ့ပိုင်ရှင်ဖြစ်တဲ့အမြတ်ဆွာဘုရားကလည်းအမြတ်ဆုံးဖြစ်လို့တရားတော်လည်းအမြတ်ဆုံးဖြစ်လို့အကျင့်မြတ်နဲ့ပူဇော်မယ်ဆိုပြီးတော့ထူးထူးချွန်ချွန်ဘုရားတဆုမတပားပဲပေါ့လေ။ဟုတ်ကဲ့လား။လွယ်လွယ်ကူကူချမ်းချမ်းသာသာကျင့်လို့ရတဲ့တရားတွေပဲ။ဝိပဿနာကိုအာထုတ်ရသောအမှုသည်ကိုယ်မူအရာနှုတ်အမှုအရာတို့ဖြင့်ပင်ပန်းကြီးစွာအာထုတ်ရသောအမှုအမျိုးမျိုးမဟုတ်မိမိတန်တန်သူတော်သန်တန်၌ဖြစ်ပျက်၍နေသောနာယုတ်ဤရေးပေးပြီနော်နာယုတ်ဤအိဋ္ဌာဒုက္ခအနတ္တလက္ခဏာကိုထင်အောင်မြင်အောင်ရှုကြည့်ရသောဉာဏ်ဝိရိယတို့အလုတ်ဖြစ်ပေသည်ထို့ကြောင့်ပင်သွားရင်လာရင်လုံရင်ကန်ရင်နေရင်ထိုင်ရင်စားရင်တောင်းရင်နေပင်ဖြစ်နိုင်လေသည်ဟုတ်ကဲ့လားဒီလိုရေးထားတယ်အဲ့ဒါလွယ်လွယ်ကူကူချမ်းချမ်းသာသာနဲ့အချိန်မရွေးအခါမရွေးနေရာယူမေးမှာအာထုတ်တာတော့ရင်ဆုံးရှုံးအောင်မလားမဆုံးရှုံးဘူးဟုတ်ကဲ့လားဒီကူကူအရတ်တဖို့မပေါက်မချင်းအာထုတ်မယ်လို့အဲ့လိုဒိဋ္ဌံပြီးတော့အာထုတ်ထားတာလည်းအကောင်းဆုံးပါပဲတဲ့အဲ့ဒီတော်ကြီးတဲ့မှာအဲ့လိုအာထုတ်နေမယ်ဆိုရင်ဒီအင်းကြီးတော်ကြီးကအကောင်းဆုံးအင်ဂျင်တော်ကြီးပါပဲတဲ့အဲ့တော့အင်ဂျင်တော်ကြီးဆိုတာဘာပြောတာလဲမိမိတို့ရဲ့ဘဝခန္ဓာကိုပြောတယ်မိမိတို့ရဲ့ဘဝခန္ဓာအကောင်းဆုံးဖြစ်အောင်ဝိပဿနာတရားအားထုတ်နေရင်အကောင်းဆုံးပါပဲလွတ်နေရင်ညံ့တာပေါ့မကောင်းဘူးပေါ့အဲ့တော့မလွတ်တဲ့နည်းလေးတွေဟုတ်ကဲ့လားမဟာသီရိဖံကလည်းဟောခဲ့ပြီလေညာနာထောင်ကြီးပေါ့စားတဲ့တောက်တဲ့ခါဘယ်လိုစားရမလဲနောက်ဆုံးအိမ်သာတက်တဲ့ဟုတ်ကဲ့လားကျင်းကြီးကျင်းငယ်ဆွနာတော့မှဘယ်လိုဆွအားမလဲအဲ့ဓာရီမိမိတို့ဆရာသမားရှောက်ကြည့်ပေါ့တပည့်တော်တို့ရှေ့ရှေ့နားထောင်မှုတာနဲ့မတူဘူးဖေ။ဟုတ်ကဲ့လား။ဟိုတရားတစ်မျိုးဒီတရားတစ်မျိုးဟုတ်ကဲ့လား။ဒီလိုနှလုံးမသွင်းကြနဲ့။အကောင်းကြီးတဲမှာအကောင်းဆုံးကတော့အချိန်မီဝိပဿနာအားထုတ်နိုင်တာအကောင်းဆုံးပဲ။အဲ့တော့လူတယောက်ဟာဘလောက်ပဲအလုံးများစေကမူသူအိမ်သာမတက်ဖက်နေနိုင်ရဲ့လား။အဲ့အဲ့ဒီအချိန်မှာကိုအားထုတ်လို့ရတာပြန်နားထောင်ကြည့်။ဟုတ်ကဲ့လား။အဲ့တော့လိုက်ဆိုလိုက်ကြပရမသင်္မာနာဝင်မိပရမကြာမနာဝမိပရမမသင်နာမဝင်ပရမမကြာနာမဝအနည်းနည်းအကျော်သွားပြီနော်စတုဂရီဆရာတော်ဖျားကြီးရေးသားခဲ့တာစတုဂရီရှုပွဲထဲမှာပရမသဘောလေးတွေသင်ပေးရပရမသဘောလေးတွေသင်ပေးတော့မနေ့ကကုသိုလ်ဖြစ်တိုင်းဖြစ်တိုင်းစေတသိက်16လုံးဇက်လိုက်ကိုသင်ပေးပြီနော်ဟုတ်ကဲ့လားပြီးတော့ကုသိုလ်ဖြစ်ရင်လည်းပဲသူမပါလို့မပြီးဘူးအကုသိုလ်ဖြစ်ရင်လည်းသူမပါလို့မပြီးဘူးကုသိုလ်အကုသိုလ်မှာတပါဝိဘတ်တိကရိယာဖြစ်ရင်လည်းသူပါလို့မပြီးဘူးဆို17လုံးလည်းသင်ပေးပြီနော်အခုအကုသိုလ်စေတသိက်16လုံးရအောင်သင်ပေးမယ်တထိုင်နဲ့နဲ့သင်ရတာဟုတ်ကဲ့လားလိုက်ဆိုပြီးတော့လက်ကလေးချိုးပြီးလိုက်ဆိုမောဟမောဟ အဟိရိကာအနုတ္တပဥဒိစ္စဘယ်နှလုံးလဲအဲအဲ့ဒီလေးလုံးကအကုသိုလ်ဖြစ်လို့ရှိရင်ဇက်လိုက်ခင်ဗျာဘယ်အကုသိုလ်ပဲဖြစ်ဖြစ်အဲ့ဒီလေးလုံးမပါလို့မဖြစ်ဘူးဟုတ်ကဲ့လားဘုံဘုံရှင်ရိုးလေးရှင်ပြဘုမခိုးမယ်ဆိုကြပါစို့ခိုးတဲ့အပြစ်ကိုမသိမမြင်တာမောဟလေခိုးတဲ့အပြစ်ကိုသိရင်မြင်ရင် तू ခိုးရဲပါမလားဟုတ်ကဲ့လားမောဟပြီးတော့ပါလဲအဟိရိကဟုတ်ကဲ့လားအဟိရိကဆိုမရှက်ဘူးအနုတ္တပဆိုမကြောက်ဘူးဒီခိုးတဲ့အပြစ်ကိုရှက်မယ်ကြောက်မယ်ခိုးတာဘလို့မှမသိပြင်မယ်လို့ဟုတ်ကဲ့လားကိုစောင်းတာသိတယ်အဲဒီနေ့သိတယ်လို့သိသွားရင်ရှက်စရာကောင်းဘူးလားမရှက်တာအနုတ္တပါလေအဲအဟိရိကလေမကြောက်တာအနုတ္တပါလေဟုတ်ကဲ့လားဒီခါမှခိုးတဲ့ခါမှစိတ်ကတုန်လှုပ်တယ်ဟုတ်ကဲ့လားစိတ်ပြန့်လွင့်တယ်ပြန့်လွင့်တယ်ဆိုတာကောင်းသောကုသိုလ်တရားကိုတက်ဝင်မှတည်ငြိမ်တာကိုဟုတ်ကဲ့လားခိုးရဆိုအကုသိုလ်ဖြစ်မနေဘူးလားစိတ်ပြန့်လွင့်တယ်တော့ပြန်ဆိုလိုက်မောဟာ
မောဟ
ာဣရိက
ာ
အနုတ္တပါမနတ္
တ
ပါဥဒိစ္စဘယ်နှလုံးလဲဣ
ရ
ိလုံးအဲ့ဒီ၄လုံးကအကုသိုလ်ဖြစ်တိုင်းဖြစ်တိုင်းဇက်လိုက်ဒီ၄လုံးမပါဘဲနဲ့အကုသိုလ်ဖြစ်လို့မရဘူးဒါကြောင့်သူ့ကိုပါဠိလိုတပ္ပတပ္ပကုသလတာဒရဏသဘေလို့ခေါ်တယ်တပ္ပကအကုသိုလ်အကုန်တာဒရဏဆက်ဆံတယ်အဲ့တော့အကုသိုလ်ဘလို့ပြုလဲသူပြုတယ်ငါပြုတယ်အများပြောမှန်တယ်တရားတော်မှန်မှာမောဟအိရိကာနုတ္တပဥဒိစ္စမဖြစ်ဖဲနဲ့အကုသိုလ်ဖြစ်မလားခိုင်းပြန်နားထောင်ကြည့်နော်ရှင်းပိုင်းတော့နည်းနည်းပြောတယ်ဘုန်းကြီးစာအုပ်ထဲမှာဒီတိုင်းရေးတယ်မဟာသီရိပ္ပဏ္ဏနှစ်ချုပ်နောက်ပိုင်းမှာသခိုးသခိုးလို့ဆိုကြပါတယ်သခိုးသခိုးအများပြောမှန်တယ်တရားတော်အမှန်မှလောဘမဖြစ်ဖက်နဲ့တခိုးရှိမလားဟုတ်ကဲ့လားလောဘတခိုးဟုတ်လို့လားတခိုးကလောဘဟုတ်လို့လားလောဘတခြားတခိုးတခြားလောဘဖြစ်ရင်တော့တခိုးမရှိဘူးလားဘာဥပမာပြောသွားလဲကလေးပြီးပေါ်ရောက်ပြီးလှေမြန်ကြီးဟာမင်းဘယ်လိုလုပ်သီးလဲလက်ထုတ်ကြည့်တယ်မလဆာဘာလဲမဆလာစောနန်းနေဟုတ်ကဲ့လားဟာတေယုတ်ပြေပေါ်ရောက်ပြီမင်းဘလို့လို့သိလဲလက်ထုတ်ကြည့်တယ်ဝက်သားစော်နန်းနဲ့ဟုတ်ကဲ့လားဟာဖမားပြေပေါ်ရောက်ပြီဟာအဲ့ဒါဘာစော်နန်းလို့လဲဆိုလက်ထုတ်လိုက်တာငါလက်ကနာယီပြန်ပါမလားတော့ဟုတ်ကဲ့လားအဲ့တော့လောဘနဲ့ဒင်းညာပြည့်မနေဘူးလားဒီလောက်အာကုသို့များလားဘယ်ကောင်းစားနိုင်မှာလူကိုမကြည့်ရဘူးသဘောကိုကြည့်ရတယ်ဒါကြောင့်ပြန်ဆိုမောဟာအဟိရိကာအနုတ္တပဥဒိစ္စအဲ့ဒီတတိလေးမျိုးမဖြစ်ဖ ೇನೆ အာကုသို့ဖြစ်လို့မရဘူးနော်ဘယ်အာကုသို့ဖြစ်မဆိုဟုတ်ကဲ့လားနော်ခိုင်းနောက်လေးလုံးကဆိုဒေါသဣဒ္ဓာမစ္စရိယကုက္ကုစကျက်စရာလိုသေးလားကြားဘူးပြီးသားမဟုတ်လားဒေါသကိုရေးကျက်စရာလိုသေးလားဒေါသဣဒ္ဓာညူဆူတယ်သူတစ်ပါးကိုညူဆူတယ်မစ္စရိယဝန်တိုတယ်တော်တော်အိတ်တာမစ်စရာများတဲ့ပုဂ္ဂိုလ်ပဲဟုတ်ကဲ့လားလူမြင်တာနဲ့ညူဆူတာနဲ့စောင်းမြောင်းတာနဲ့ဝန်တိုတာနဲ့ဟုတ်ကဲ့လားရှေ့တော့ကလူဆိုတယ်တော်တော်အိတ်တာမစ်စရာများတယ်ညူဆူတယ်စောင်းမြောင်းတယ်ဝန်တိုတယ်ညူဆူတယ်စောင်းမြောင်းတယ်အတူတူပါပဲဒေါသာအိတ်တာမစ်စရိယကုက္ကုစာဟုတ်ကဲ့လားအဲဒီတစ်လုံးကတော့အရေးလက်ခက်အဖက်လက်ခက်ပါပဲကုက္ကုစာဘယ်နှလုံးလဲလေးလုံးအဲ့ဒီလေးလုံးကလည်းခင်ဗျာဒေါသဖြစ်လို့ရှိရင်မပါလို့မရဘူးဟုတ်ကဲ့လားဒါလို့အဲ့ဒီလေးလုံးကတော့တပြိုင်နက်မပါဘူးခင်ဗျာစောစောကလေးလုံးကတော့ဘယ်အကုသိုလ်ဖြစ်ဖြစ်လေးလုံးလုံးတပြိုင်နက်ပါတာဒေါသဣဒ္ဓာမစ္စရိယကုက္ကုစအဲ့ဒီလေးလုံးကတော့တစ်ခုဖြစ်ရင်ဂျန်တဲ့သုံးလုံးမဖြစ်ဘူးအဲ့ဒါကိုနာနာလို့ခေါ်တယ်အသီးသီးဖြစ်တယ်လို့ဟုတ်ကဲ့လားနာနာခေါ်တယ်ကဒါစီယံခာယံခာဆိုဒေါသအမြဲဖြစ်နေတယ်လားမဖြစ်ပါဘူးအကြောင်းတိုက်ဆိုင်မှဖြစ်တာဟုတ်ကဲ့လားဘုန်းကြီးပြောကြည့်သားမှာလားဘုန်းကြီးကယဟန္တာမှာမဟုတ်သေးတာကြီးဟုတ်များတော့အဖြစ်ဘုန်းကြီးဆိုစက်ကုန်ရင်ချာပြီးတော့တရားသူတွေသိရယဟန္တာဖြစ်နေလို့ဘုန်းကြီးတော့အဲ့လိုမဟုတ်ဘူးနွားကြောင်းသားဘဝလာတာပြောင်းမယ်ဟုတ်ကဲ့လားဘုန်းကြီးဘယ်လိုပဲဘာပဲပြောကြည့်သားမှာလားဟုတ်ကဲ့လားယတ္တဆိုယတ္တစိတ်တာနာကမတိယတ္တအချင်းယန္နာပုဂ္ဂိုလ်ဤစိတ်တံစိတ်သည် နာဂံပတိမတုံလှုပ်ဟုတ်ကဲ့လားပြောလိုက်ရင်ဘုန်းကြီးကတုံလှုပ်မှာပဲဟုတ်ကဲ့လားတုံလှုပ်နေစားစိတ်မသက်မသာဖြစ်သွားတာဒေါသပဲဟုတ်ကဲ့လားနော်ဒါပြင်အဲ့ဒီဒေါသကြီးအမြဲဖြစ်တလားအကြောင်းတိုက်ဆိုင်မှာဖြစ်လို့သူ့ကိုကဒါစီဒီစတဲ့သိလေးလုံးကနာနာကဒါစီဟုတ်ကဲ့လားတခုဖြစ်ရင်နာနာဆိုတာအသီးသီးဖြစ်တာတခုဖြစ်ရင်ကျန်တဲ့သုံးခုမဖြစ်ဘူးဒီလေးခုတခုဖြစ်ရင်ကျန်တဲ့သုံးခုမဖြစ်ဘူးနော်အလှည့်စီစီနီယာနဲ့လာတာလည်းမဟုတ်ဘူးသူ့အကြောင်းနဲ့သူ့အကျိုးနဲ့ဖြစ်တာကဒါစီဆိုရန်ခါအမြဲဖြစ်တာမဟုတ်ဘူးအကြောင်းတိုက်ဆိုင်လိုက်မှာဖြစ်တာဟုတ်ကဲ့လားအာမခံနိုင်မရနိုင်အောင်ပြောရင်မခံနိုင်ဘူးပေါ့ဗျာဟုတ်ကဲ့လားမခံနိုင်ဘူးဆိုတာဒေါသမဟုတ်လားလူဒီစိတ်ထဲမှာတော့တော်တော်ကိုမသိမသာဖြစ်သွားတာဒေါသဟုတ်ကဲ့လားအဲ့ဒါအမြဲဖြစ်လို့လားရန်ခါဖြစ်တာဟုတ်ကဲ့လားဂရာစီအဲ့တော့ဇက်လိုက်က၄ခုဒေါသဖြစ်တဲ့အခါ၄ခုဆိုဘယ်နှခုရဒါအကုသိုလ်စေတသိက်ကဘယ်နှလုံးရှိလဲ14လုံး14လုံး10လုံးရတော့ဘောဟုတ်ကဲ့လားတော့ဘောအဲ့ဒါဒီစတဲ့လေးကလေးတွေမသိလို့ရှိရင်မိမိတဏ္ဍာမှာအနိစ္စဒုက္ခအနတ္တဆိုတာမထင်နိုင်ဘူးအရှင်းလုံးဆိုတော့လောဘနဲ့ဒိဋ္ဌိထည့်လိုက်ခင်ဗျာဟုတ်ကဲ့လားလောဘနဲ့ဒိဋ္ဌိထည့်လိုက်တော့ဆယ်လုံးဖြစ်မသွားဘူးလားနောက်သူပြောငါပြောထိဏမိတ်တာမလင်းထိဏမိတ်တာများလိုက်တာတရားထိုင်တာငိုက်နေတာငိုက်နေတာကိုပဲတရားထူးရတယ်ထင်ပြီးတော့အမှတ်ပေးသေးဖို့ဝင်စားနေလို့ဆိုပြီးတော့ဟုတ်ကဲ့လားအမှန်ထိဏမိတ်တာသီနာမိတာနှလုံးဆိုတော့ဘယ်လောက်ဖြစ်သွား12လုံး gain 14လုံးနှလုံးကြံတော့တယ်ခင်ဗျာနှလုံးတော့ခင်ဗျားတို့ရှားကြပြီတော့ပေလိမာနနဲ့ဝိဇိကိစ္စာမာနဟာရောသီးပိသားမဟုတ်လားဟုတ်ကဲ့လားဝိဇိကိစ္စာဟာရောသီးပိသားပဲဟိုစာအုပ်ထဲမှာရှိတဲ့အတိုင်းအစီအစဉ်တိုင်းရရမယ်ဒီလိုမဟုတ်ဘူးတော့14လုံးစရင်ပြီးတာပဲဟုတ်လဲဒကာတော်မတွေမှာအလုံးများတယ်လေတင်းညိုဆိုတဲ့အဓိပ္ပာယ်လေးပြောပြအောင်တင်းညိုဆိုတာကအကျဉ်းအကျဉ်းကိုကာယရပင်ညာမိတို့သာကျင်းရတယ်နော်အကျဉ်းပြင်းညောတောင်းပါနဲ့တကားကြောင်းတကားတောင်းပါလားရှင်လူရတာမထေမြတ်ရှိဟိုအရှင်ဘုရားတပည့်တော်တင်းညိုလေးသင်ပေးသားမှာဟိုတင်းညိုနီးကုန်းမှာတော့လို့လာတယ်နံပဝေယေနနံပအမည်ဆိုတော့ကြောင်းတကားတောင်းပါဒါလို့အဲ့ဒီမှာတောင်းပါခြင်းရဲ့အကြောင်းတောင်းပါပြီးတော့တင်းညိုကျန်းကိုရေးသားလိုက်တဲ့အခါကျတော့အဖြေထွက်လာဘလို့ဖြစ်ထွက်လာဆိုအဘိဓမ္မာခုနှစ်ကျမ်းလုံးကိုအကုန်လုံးအစီနှစ်သိမ့်ကျုံယူပြီးတော့ဟုတ်ကဲ့လားအကုန်ပန်းအောင်တူတူချင်းချင်းလေးနဲ့ရေးတာကိုထောက်လိုက်တော့တောင်းပန်တဲ့တကာကအရှင်မြတ်တပည့်တော်အဘိဓမ္မာတတ်ချင်တယ်ဖုရားသင်ပေးသားမှာဖုရားဒီလိုဒါလို့သူရဲ့အာဘောကဘာပါလဲဆိုအာဘောကနှလုံးသွင်းရဒါတွေကတီဃာတွေမှလာတာအရှင်ဖုရားတို့အဘိဓမ္မာလဲခက်ကခက်မခက်ဘူးလားနက်ကနက်မနက်ဘူးလားကျဲရကျဲမကျဲဘူးလားဒီပင်လယ်သမုဒ္ဒရာမှာကမ်းရှိသေးတယ်နော်အဘိဓမ္မာကမ်းကိုမရှိဘူးဒီလောက်ကျယ်ကုန်နည်းနည်းခက်ခဲတာဖရားတပည့်တော်ကလည်းသိအလုံးများတာကိုတော့ဟုတ်ကဲ့လားမများဘူးလားအဲ့တော့တို့ချင်းချင်းနဲ့တပည့်တော်ကိုလိုရင်းလေးသင်ပေးသားမှာဖရားဒီအဓိပ္ပာယ်ငုတ်အဲ့တော့ခင်ဗျားတို့ဘလောက်ပဲတရားဓမ္မလိုက်စားတယ်ပြောပြောဟုတ်ကဲ့လားမအားတဲ့ကြားတဲ့လိုက်ရတာမဟုတ်လားအခုတချို့ပြန်ရောက်အောင်ချင်းမြင်အောင်လာတာခုနကယူဟုတ်ကဲ့လားအဲ့ဒီလောက်နဲ့ဒီလောက်ခက်တာကိုကိုနားလေးနဲ့နားထောင်ပြီးမဟုတ်ဘူးဟုတ်တယ်မကြိုက်ဘူးကြိုက်တယ်သုံးသပ်လို့တော့မရဘူးနော်ဟုတ်ကဲ့လားအဲ့လိုနည်းနည်းတိမ်မွေးတဲ့တရားသဘောတွေကိုအဲ့တော့အဘိဓမ္မာခုနှစ်ကျမ်းလောက်ကျယ်ကွန်းတာကိုတင်းညို့လက်တန်းလက်တန်းဒူလောက်ကလေးစာအုပ်ကလေးသေးသေးလေးရေးလိုက်တာအဲ့တော့ဘုန်းကြီးရရှိတဲ့ဘုဒ္ဓတာပြောအောင်မို့ပေါ်လုံးအောင်ပေါ့ဒီအမေရိကန်လိုနိုင်ငံကြီးတွေကစာမှုတစ်ခုကိုဝယ်လို့ရှိရင်ဥပမာစလုံးရင်တည်းဝယ်ရပေါ့စလုံးရင်နဲ့ဝယ်တဲ့အခါမှာစလုံးတစ်သိန်းဆိုရင်ဒေါ်လာတစ်သိန်းပေးတယ်ဒီအကြောင်းကဘောစလုံးတစ်ပေါင်းနဲ့ပြီးအောင်ရေးဟုတ်ကဲ့လားဒေါ်လာ10သိန်းပေးတယ်ဘာဖြစ်တော့လဲစလုံးတစ်သိန်းဆိုတော့သူကစောက်ကြီးနေတယ်လေအဖိုးများများကုန်တယ်လေဟုတ်ကဲ့လားတန်ဖိုးများများကြတော့စောက်ကြီးကြီးတော့ကောင်းတာတွေတော့ပါတယ်လေကောင်းမယ်လို့လူတိုင်းမဖတ်နိုင်ဘူးစာအုပ်တံပိုးကများနေတယ်လေဟုတ်ကဲ့လားများနေတယ်အဲ့တော့အယောင်မသွက်ဘူးစလုံးဒီအကြောင်းအရာကိုပဲတသိန်းရေးရပါဘူးအခရာတစ်ပေါင်းနဲ့ရေးလိုက်တော့တံပိုးတွေကျမသွားဘူးလားဟုတ်ကဲ့လား shipes easiest way ဟုတ်ကဲ့လား time short အချိန်တူတူတွေမှာလွယ်လွယ်ကူကူနဲ့ဈေးပေါ်ပေါ်နဲ့မရဘူးလားဖတ်တဲ့လူကလည်းအလုံးမအားတဲ့ကြားထဲကကားပေါ်ရထားပေါ်မှာဖတ်ရင်ရောမရဘူးလားကောင်းတယ်ကောင်းတယ်ဆိုတော့ तू ကဝယ်ငါကဝယ်ဆိုတော့ပို့ပက်ဆက်မရဘူးလားအဲဒီကနီးလို့ပြောတယ်အနောက်တိုင်းနီးလို့ပြောတယ်မဟုတ်ပါဘူးခွန်ကြီးတို့အရှိတိုင်းကဟာခိုးချာခွန်ကြီးတို့အရှိတိုင်းခဏခဏကြုံဖြစ်တာဟုတ်ဟုတ်ရှေ့လူကြီးတွေကပါဏာတိပါဒကံသူတပတ်အဲမတရဲဘူးနော်ဒီကလက်နဲ့မျိုးစုံနဲ့လာလာအုပ်ချုပ်တော့ဘုန်းကြီးတို့အရှိတိုင်းကအဘိဓမ္မာလောက်ကျေတာရှိမလားအဲ့လောက်ကျေတာကိုအကျဉ်းဆုံးတင်းညိုကြမ်းကိုရေးသွားတာလေအဲ့ဒါအတုခိုးပြီးတရားချဟုတ်ကဲ့လားဒီလိုအဲ့တော့ပြောချင်တာကတော့ဝိပဿနာဝိပဿနာဆိုတာအရင်ကအဖြစ်တင်းညိုသေးုပ်ကလေးတွေသဘောကျအမယ်အခုအာဟုသုစလေးဆက်လေးလုံးပြန်ရေးမယ်နော်လိုက်ဆိုမောဟအဟိရိကအနုတ္တပဥဒိစ္စအဲ့ဒီစတဲ့တိုင်းလေးလုံးကအကုသိုလ်ဖြစ်ရင်ဘယ်အကုသိုလ်ပဲဖြစ်ဖြစ်ဇက်လိုက်သူမပါလို့မရဘူးနော်နောက်ဒေါသတုတ်လေးလုံးခေါ်တယ်ဆိုဒေါသဣဒ္ဓမစ္စရိယကုက္ကုသအားလုံးဘယ်နှလုံးဖြစ်သွားလဲရှစ်လုံးဟောလောဘနဲ့ဒိဋ္ဌိနှလုံးထဲဘယ်လောက်လဲသင်္နာနဲ့မိဒ္ဓထက်မာနနဲ့ဝိဇိကိစ္စာထက်ကျက်စရာလိုသေးလားမလိုနဲ့ပြီးပြီပေါ့ဗျာဟုတ်တယ်မဟုတ်လားသင်နည်းလိုတယ်အတောက်တရှင်းဟုတ်ကဲ့လားသင်တဲ့အခါမှာဟိုကနားလည်အောင်သင်ပေးရမှာဒါရအောင်ကျက်ဆိုတော့ဘယ်ကျက်နိုင်မှာလဲခင်ဗျာစားလဲခက်ခါခက်ရေးရတာလဲပါဠိရခက်ဟုတ်ကဲ့လားအခုရသွားပြီအဲ့တော့လကားနေရင်လကားပဲလက်ချိုးရေးကြည့်လက်ချိုးရေးကြည့်တော့အစားဆုံးလေးလုံးရမယ်မောဟာဣရိကာနောတ္တပဥဒိစ္စမောစတုလေးလုံးခေါ်တယ်မောဟာစလို့လေစတုကလေးဟုတ်ကဲ့လားဒေါစတုလေးလုံးကဒေါသဣဒ္ဓမစ္စရိယကုက္ကုသရှစ်လုံးရရင်စာမွေးအောင်နေပြီဟုတ်ကဲ့လားကျန်တာလေးစဉ်းစားအလကားနေရင်လကားပဲအဲ့တော့အာကုသစတုလေးဆက်လေးလုံးဒီဆက်လေးလုံးထဲမှာလောဘဖြစ်လို့ရှိရင်လောဘမှုစိတ်ကရှစ်ခုရှိတယ်ဟုတ်ကဲ့လားရှစ်ခုရှိတယ်အာသင်္ခာရိကာက၄ခုသာသင်္ခာရိကာက၄ခုကျန်တာတွေအသာလေးထားနော်ဟိုဝေဒနာအပြာသံပယုတ်အပြာဆိုတယ်သင်္ခါရအပြာလေးနဲ့သွားလိုက်အာသင်္ခာရိကာဆိုတာသူတို့ကမတိုက်တွန်းရဘူးနော်သာသင်္ခာရိကာဆိုသူတို့ကတိုက်တွန်းရတယ်နော်ဥမာခိုးတဲ့နေရာမှာလွယ်ရင်တကြွဲတော့မနေဘူးဆိုတဲ့ဆိုရိုးစကားရှိတယ်မဟုတ်လားဟုတ်ကဲ့လားလွယ်ရင်တကြွဲတော့မနေဘူးလေတကယ်မနေတာစေယုန်ကြီးတခုလုံးအကုန်လုံးခိုးတယ်လေတယောက်ကမခိုးဘူးအဲ့တယောက်ကတရားအောင်ကြံဝိုင်းရိုက်ပြတာမပေါ်ရင်သူကပေါ်မှာဟုတ်ကဲ့လားအဲ့တော့လွယ်ရင်သကြွယ်တော်မနေဘူးတဲ့အဲ့တော့မင်းအားလုံးယူနေတာမင်းဘာလို့မယူလဲဟုတ်ကဲ့လားတိုက်ပါများတော့တင်းငုတ်တို့တော်နဲ့တယ်ဆိုတယ်မဟုတ်လားအဲ့တော့မနေနိုင်တော့ခိုးတယ်အဲ့ဒီတခုကဘာနဲ့ခိုးတာလဲသာသင်္ခါရိကနဲ့ခိုးတာလားအာသင်္ခါရိကနဲ့ခိုးတာလားတိုက်တွန်းလို့ခိုးတာတိုက်တွန်းလို့ခိုးလေသခိုးပဲဟုတ်ကဲ့လားလွယ်လို့ခိုးလေပဲသခိုးပဲဘာနဲ့ခိုးလဲအာသင်္ခါရိကာနဲ့ခိုးတယ်ဟုတ်ကဲ့လားဒါဖြစ်ရင်လောဘမှုစိတ်ထဲကစိတ်ကတစ်ခုဟုတ်ကဲ့လားစိတ်ကတစ်ခုမောစတုကမောဟဣရိကာနောတ္တပဥဒိစ္စက၄ခုဟုတ်ကဲ့လားဟုတ်ကဲ့73လုံးကဘယ်စိတ်ဖြစ်ဖြစ် तू ကအကုန်ဆက်ဆံနေတော့ဟုတ်ကဲ့လားဖြစ်ခြင်းနဲ့စိတ်ဖြစ်အဝေစီသွားမယ်စိတ်လဲ73လုံးပါရတယ်ခင်ဗျနိဗ္ဗာန်သွားလဲဒီ73လုံးမပါလို့ဖြစ်ဘူးဟုတ်ကဲ့လားအញ្ញံသမားစတဲ့73လုံးလို့ခေါ်တယ်ဟုတ်ကဲ့လားဥမာနိဗ္ဗာန်သွားမယ်နိဗ္ဗာန်ကသိအပ်တဲ့သဘောတတ္တိတစ်ခုလေသိတတ်တဲ့စိတ်နဲ့သိเสียဖြစ်တဲ့နိဗ္ဗာန်ကဓမ္မယုံဆိုတော့ဓမ္မယုံဖြစ်တဲ့နိဗ္ဗာန်နဲ့သိတတ်တဲ့စိတ်နဲ့တိုက်ဆိုင်ပေးတာဖတ်တာမဟုတ်လားဖတ်တာမဖြစ်မဲ့နိဗ္ဗာန်ရောက်မလားအော်ဒါဖြင့်ဖတ်တာဖြစ်လိုက်လို့ရှိရင်နိဗ္ဗာန်ရဲ့အာယုံကိုခံစားတဲ့ဝေနာမပေါ်ဘူးလားဒါဖြင့်ဝေနာမဖြစ်ဖဲနဲ့ရောနိဗ္ဗာန်ရောက်မလားနိဗ္ဗာန်သဘောကိုဖတ်တဲ့တင်ညာမဖြစ်ဖဲနဲ့ရောက်မလားဒါဖြင့်ဘယ်အာယုံကိုပဲယူဖတ်တာဝေဒနာတင်ညာစေရနာဇီဝိဒိန်တွေဧကဂရမနတိကာရခုနှစ်လုံးအဲ့ဒီခုနှစ်လုံးကဘယ်စိတ်ဖြစ်ဖြစ်ဟုတ်ကဘုန်းကြီးတရားဟောတယ်မဲဘုန်းကြီးဟောတယ်ဟုတ်တာပေါ့ဗျာဘုန်းကြီးမဟောလို့လူဟောမှာလေဟုတ်ကဲ့လားနော်အဲ့ဒီစတဲ့ခုနှလုံးမပါဘဲနဲ့ဟောမရဘူးအဝေစီသွားလဲဒီခုနှလုံးဇက်လိုက်ဘယ်စိတ်ဖြစ်ဖြစ်ဒီစတဲ့ခုနှလုံးကပါတယ် မြင်ပြီးစိတ်ဖြစ်လိုက်ရင်လဲဒီခုနှလုံးပဲအပိုးမရှိဘူးအလိုမရှိဘူးတခုညော့နေရင်မြင်လို့မရတော့ဘူးထို့အတူပဲကြားသိစိတ်ဖြစ်လိုက်ရင်လဲဒီခုနှလုံးပါဓာတ်သိစိတ်ဖြစ်လိုက်ရင်လဲဒီခုနှလုံးပါတယ်ဒါကြောင့်မြင်နေဆိုတာအများပြောမှန်တဲ့တရားတော်ဘာမှတော့စိတ်တွေစိတ်သိတွေရုပ်တွေကိုပိုင်းခြားသိတာကိုပရိညာလို့ခေါ်တယ်ပရိညာဆိုတာအပိုးမရှိအလိုမရှိသဘောတတိတွေကိုသိတာပရိညာဟုတ်ကဲ့လားအတိအကျသိတာပရိညာဒီစကားပဲကလာလဲဓမ္မစัจ जा ဟုတ်ကဲ့လားခုနေပြောသွားပြီလေသစ္စာညာကိစ္စညာကတညာလို့ပြောမသွားဘူးလားကိစ္စညာမှာလာတယ်တံခောပဏိတံဒုက္ခံအရိယသစ္ဆန္တိမေဘိခဝေအဲတံခောပဏိတံဒုက္ခံအရိယသစ္ဆံပရိညေယံတိမေဘိခဝေပုဗ္ဗေအနုတ္တုတေသူတမေသူစကုံဥဒ္ဓပါရိညာဏံဥဒ္ဓပါရိပညာဥဒ္ဓပါရိဝိစာဥဒ္ဓပါရိအာလောကဥဒ္ဓပါရိမလာဘူးလားအဲ့မှာပရိညေယံပါဘူးလားခွန်ကြီးတို့လည်းစူးစမ်းရတာစူးစမ်းပုံလေးပြောပြရဲ15ဝါပဲရရတခါတယောက်ကမေးတယ်ကိုရောတဲ့ပိုင်းခြားတယ်ပိုင်းခြားတယ်ဆိုဘယ်လိုလဲတဲ့ပရိညာဆိုတာဘယ်သိမလဲဗျာလို့အဲ့ကြတော့မှပဲရှာလိုက်တာအချမ်းကနေပြောင်းစာရောတစ်နှစ်လည်းမရနှစ်နှစ်လည်းမရวันนั้นเสร็จแล้วยาวประมาณ5-6นี้จ๋าတော့มาสตุกิริชุบมาตั้วตุ่ยเลยเยอะอ๋อเนาะเยอะละเยบ่ปริญญเยชะปริญญาปยากาลงติงริญญเยชะญาพัดปริญญาปริญญาหูดีปริญญาหูดีอีกาเสยဤကစတဲ့ဤကယုတ်ဟုပိုင်ပိုင်ကြီးသဘောကြောင်သိဤပိုင်ပိုင်ကြီးသဘောကြောင်သိဤဘာလဲပရိညာဟုသည်ဤကစေဤကစတဲ့ဤကယုတ်ဟုပိုင်ပိုင်ကြီးသဘောကြောင်သိဤဒီနေ့ကြာတာပရိနေမှာပရိညာညာကိုပြောမယ်တဲ့ကောင်းစီတောင်းတော့မှပေးလိုက်တယ်လေဟုတ်ကဲ့လားမြန်မာလိုကတော့အတိအကျအတိအကျကိုဘုန်းကြီးကဗာနဲ့နှိုင်းရှင်ပြောလဲဆိုတော့စီတို့ရေတို့ကိုအိုးတဲ့ကိုစီအိုးတဲ့ကိုနှစ်ပြီးတော့ဘုန်းကြီးတို့ငငယ်ရတော့အိမ်နေမှာစီအိုးကရေအိုးတန်းလုံးလောက်ဒီစင်အိုးလေးထဲမှာထည့်ပြီးတော့သုံးကြတာသုံးတဲ့အခါအုံမုတ်သေးသေးလေးနဲ့ခတ်တာဟုတ်ကဲ့လားအယိုးလေးကဝါးလေးကိုတတ်ထားတာအိမ်တိုင်းအိမ်တိုင်းလိုပဲတချို့ကလည်းပဲဒီထန်းစိတ်ရှိတယ်လေအထက်ကအနှစ်စားပြီးတော့ထန်းစိတ်အခွန်လေးကိုအယိုးလေးတက်ပြီးတော့အဲ့ဒါစီခတ်သုံးတာနော်အဲ့တော့စီတဲ့ကိုခွက်ကိုနှစ်ပြီးတော့ရင်အပေါ်ကိုဆွဲတင်လိုက်ရင်နှခမ်းရည်တဲ့ပိုးပါလားမလားပါလားယော့မလားယော့လည်းမယော့ဘူးပိုးလည်းမပိုးဘူးအတိအကျဟုတ်ကဲ့လားနောက်ရေတဲ့ကိုခွက်နှစ်ပြီးတော့ခတ်လိုက်ရင်ပိုးပါလားမလားနှခမ်းရည်နဲ့အတိအကျမလဲဘူးလားဟုတ်ကဲ့လားနောက်စဘာချင်တာရှိသေးတယ်စဘာချင်တဲ့အခါမှာလောင်းတောင်းတဲ့စဘာပုံကကျုံရတင်းတောင်းတဲ့ကစံတင်းတောင်းတဲ့မှာလောင်းထက်ရလောင်းထက်လိုက်တဲ့အခါမှာစရုပ်ကတိုက်ရစရုပ်တိုက်ပြီးတော့လက်တစ်ချက်တောက်လိုက်လို့ရှိရင်အဲ့ဒီတင်းရှင်ကောင်းတဲ့လူကတလက်မသာသာလောက်ကြပါဟုတ်ကဲ့လားဒါလို့စရုပ်တိုက်တော့ကနှခမ်းရင်းနဲ့ညီရင်ဒါအတီးဖြစ်တာပဲဒါစံပဲဟုတ်ကဲ့လားဒါကြောင့်ပရိညာကိုဟုတ်ကဲ့လားခွက်ချင်းစရုပ်တိုင်အတိကြလေခွက်ချင်းစရုပ်တိုင်ဒါစိတ်ပဲဒါစတသိပဲဒါရုပ်ပဲလို့ပိုင်ပိုင်ညီတိတာကိုပရိညာအဲ့တော့ပရိညာ3မျိုးရှိတယ်နံပါတ်1ညာတပရိညာညာတပရိညာญาณปริญญาဆိုတာဒီကူပြောထားတဲ့အတိုင်းပဲဒါစိတ်ဒါစတမိတ်ဒါယုတ်လို့သိတာญาณปริญญาနံပါတ်2တိရဏปริญญาတောင်ဝင်လုံးတင်တိရကောက်나ကြီးတိရဏปริญญาအနေဆာစသည်ဖြင့်ထင်အောင်ရှုတာအနေဆာသာစသည်ဖြင့်အနေဆာဒုက္ခအနတ္တလို့ရှုမြင်တာတိရဏปริญญาနံပါတ်3ဘာဟာနာပရိညာဘာဟာနာပရိညာမိစ္ဆဒုက္ခဥပ္ပ အတ္တကိုပယ်သည်အတ္တကိုပယ်တယ်လို့သိတာမဟာနာပညာမိစ္ဆာမြဲတယ်နော်ဒုက္ခချမ်းသာတယ်နော်သူ့ဘာတင့်တယ်နော်အတ္တကအလုံးပဲအခဲပဲအကောင်းပဲအထည်ပဲလို့ဆွဲလန်းသိမ့်လိုက်တာအတ္တအဲ့ဒါတွေကိုပယ်တာမဟာနာပညာအလုံးအခဲအရေဖတ်ဟုတ်ကဲ့လားစွဲလန်းသိမ့်ပိုက်ဖွယ်တွေ၊ตายาဖွယ်တွေဟုတ်ကဲ့လားဒုက္ခမိစ္ဆာမြဲတယ်ဒုက္ခချမ်းသာတယ်သူဘာတင့်တယ်အတ္တဟုတ်ကဲ့လားအလုံးခဲအရေးဖတ်စွဲလန်းစရာသိမ့်ပိုက်စရာတွေအဲ့လိုထင်းနေလို့ရှိရင်အဲ့ဒါလေးနဲ့ရင်သွားရင်တင်ညာနဲ့သွားတာခေါ်တယ်ဟုတ်ကဲ့လားတင်ညာရဲ့အာယုံကမြဲတယ်ချမ်းသာတယ်သူဘာဆိုတာကောင်းတယ်တင့်တယ်အတ္တဆိုတာငါကောင်းမယ်သူကောင်းမယ်တင်ညာအဲ့ဒါတင်ညာရဲ့အာယုံအဲ့ဒီတင်ညာနဲ့သွားရင်တော့တန္တရာဆုံးမလားမဆုံးဘူးပညာနဲ့သွားမှတန္တရာဆုံးတယ်ဒါဖြင့်ဝိပဿနာရဲ့အလုဟာတင်ညာရဲ့အလုလားပညာရဲ့အလုလားလို့မေးရင်ခင်ဗျားတို့ဖြေတာနော်ကျွန်တော်မပြောရဲဘူးဟုတ်ကဲ့လားအဲ့တော့ပညာဆိုတာဉာဏ်နော်ဉာဏ်ကနံပါတ်၁ကိုကောင်းစွာရှုမြင်ရမယ်နံပါတ်၁ကညာတပညာဟူသည်ဤကစိတ်ဤကစေတသိက်ဤကရုပ်လို့ဘယ်စိတ်ပဲလို့ကောင်းစွာရှုမြင်လိုက်တာဘယ်စေတသိက်တွေပဲလို့ကောင်းစွာရှုမြင်လားရုပ်တရားဘယ်ရုပ်ပဲလို့ကောင်းစွာရှုမြင်လားညာတပညာဒါဖြင့်စိတ်စေတသိက်ရုပ်ကိုသူတဘာဝအတိုင်းရှုမြင်လိုက်လို့ရှိရင်ပုဂ္ဂိုလ်တ attva ဟုတ်သေးရဲ့လားဆွဲလိုက်မှသိမဖွယ်ရှိသေးရဲ့လားဘာသာဟုတ်လဲမမြဲတဲ့အနေစာသာဟုတ်တယ်ဟုတ်ကဲ့လားမမြဲတဲ့တရားဒုက္ခဟုတ်ကဲ့လားဒုက္ခသာဟုတ်တယ်ပိုင်ဆိုင်သူရှိရဲ့လားအတ္တဟုတ်လို့လားအနတ္တသာဟုတ်တယ်အဲ့ဒီလက္ခဏာ၃ပါးကောင်းစွာရှုမြင်တာကိုတိရဏပရိညာအဲ့ဒါဝိပဿနာရဲ့ရှုခွင့်ရှုခွင့်အမှန်ပဲဟုတ်ကဲ့လားဝိပဿနာဤအာယုံဘူမိမှန်မှအဘယ်တကားပိတ်နိုင်ပါသည်သောတာပန်ဖြစ်နိုင်ပါသည်ဝိပဿနာဤအာယုံဘူမိရှုခွင့်ရှုခွင့်လွဲနေရင်သောတာပန်လည်းမဖြစ်ဘူးအဘယ်တကားလည်းမပိတ်ဘူးကုသိုလ်လေးတော့ရတယ်ကုသိုလ်ရလဲဆိုလူချမ်းသာနတ်ချမ်းသာရမယ်လူချမ်းသာနတ်ချမ်းသာကတော့တစုံတစ်ယောက်မှနဲ့ရောမရောက်နိုင်ဘူးလားပန်းတစ်ပွင့်နဲ့ရောနတ်ပြည်ကိုမရောက်နိုင်ဘူးလားရေချမ်းတစ်ခွက်နဲ့ရောသိပ်အပင်မမခံနဲ့ဟုတ်ကဲ့လားနော်ဝိပဿနာရှုတယ်ဆိုဒီပရိညာ၃ပါးကညာတပရိညာကနံပါတ်၁ပရိညာကအရေးကြီးဆုံးပဲအဲ့ဒီနံပါတ်၁ပရိညာကိုမပိုင်မဲနဲ့ဝိပဿနာရှုရင်ရှုွက်လွဲနေပြီဒီတော့ဒါကစတုဂတိရှုပွဲကိုကြည့်တော့မှပိုင်သွားတာဘုန်းကြီးတို့130လောက်တိုင်အောင်ဝိသုဒ္ဓိမကြီးကြည့်တယ်ဒါတော့ဘုဒ္ဓဗောဒိဋ္ဌိဝိသုဒ္ဓိနဲ့ကိဉ္ခာဝိနာဝိသုဒ္ဓိကိုပိုင်မှ तू ကနံပါတ်1ညာတပရိညာဖြစ်တယ်တဲ့ဟုတ်ကဲ့လားမေကမေကညာနာဒါနဝိသုဒ္ဓိကြတော့မှဝိပဿနာရှုတာဖြစ်လို့တိရဏပရိညာဖြစ်တယ်တဲ့ညာနာဒါနဝိသုဒ္ဓိတို့ကြတော့မှပဟာနာပရိညာဖြစ်တယ်ဆိုတော့ကျန်ကတိတ်ပြီးတော့ဖွင့်လွှန့်ထားတော့ဘုန်းကြီးတို့ကိုနားမလည်ဘူးဖြစ်တယ်။စာတိုင်းတော့ရေးပတ်တာပေါ့။ဘလို့ကြည့်ကြည့်မငုံမိဘူး။စတုဂတိရှုပွဲကြည့်လိုက်တဲ့အခါကျတော့မှလွယ်လွယ်လေးသွားတွေ့တာ။ဒါစိတ်ပဲဒါစတသိက်ပဲစိတ်ကပဲစိတ်စတသိက်ကပဲစတသိက်တွေပဲယုတ်ကပဲယုတ်ပဲလို့ရှုမြင်တာ။ညာတပရိညာ။အဲ့ဒီစိတ်စတဲ့ယုတ်ဟာယောဂီရဲ့ဉာဏ်ထဲမှာရှုခွင့်ရှုွက်ပဲ။ဉာဏ်မှာထင်းလာပါကနံပါတ်1တိရဏပရိညာ။စိတ်မှန်တဲ့ရွေးစေတသိက်မှန်တဲ့ရွေးယုတ်မှန်တဲ့ရွေးပုံတန်တန်ရှိမလားအမှုံမွားလေးတော့မရှိဘူးသဘောတတ္တိလေးတွေဖြစ်လိုက်တိုင်းပြက်နေတာဟုတ်ကဲ့လားအဲ့ဒီအပြက်တရားတွေဟာနေစာအနေစာဒုက္ခအနတ္တတရားတွေပဲလို့ညာမှာထင်လိုက်ရင်နံပါတ်3ဖြစ်တဲ့နေစာဒုက္ခအတ္တကအလိုလိုပဲမသွားဘူးလားဒါပဲဟုတ်ကဲ့လားဒါကြောင့်စေတသိက်ကလေးတွေသင်ပေးတာအဲ့တော့လောဘဖြစ်လို့ရှိရင်လောဘမှုစိတ်ထဲကတခုနော်ဒီတစ်ခုကိုဆင်ခြင်ကြည့်ရမှာအသင်္ခါရိကာလသသင်္ခါရိကာလလို့ဆင်ခြင်ကြည့်ရင်မရဘူးလားဟုတ်ကဲ့လားခိုင်းစားတယ်ခင်ဗျာစားတယ်စားတယ်ဝစ်တယ်ဝစ်တယ်ကြိုက်ရင်လောဘမကြိုက်ရင်ဒေါသအမှတ်တမဲ့ဝင်ရင်မောဟဒါဖြင့်ဘာနဲ့စားခဲ့ကြရလဲဘာနဲ့ဝစ်ခဲ့ကြရလဲလို့မေးရင်မေးတာကကောင်းကောင်းနေစားတာကိုပြောတာမဟုတ်ဘူးဒီမှာဘယ်တော့ကောင်းအောင်စားရလဲဆိုစားမပါဘူး ရောက်လာနှစ်ပတ်လောက်ဟာအနည်းငယ်မျိုးချရတယ်ပြို့ပြို့လာတာပဲဘုန်းကြီးတွေလည်းဟိုဘက်ကထည့်ပေးလိုက်ဒီဘက်ကဆရာတော်ကြီးဆရာတော်ကြီးဆိုပြီးတော့ထည့်ပေးတာဟင်းနေကြီးပဲဆွနေနေစားပါဗျာအလုံးဘုန်းကြီးတို့ကဆွန်ကြတော့နှစ်ပကံမမောက်စားတယ်ဟုတ်ကဲ့လားဟင်းကတော့နည်းနည်းပဲဟင်းခွက်ကလည်းခုနကပြောလို့ဟင်းရဲ့တောင်းနဲ့ငပီးတောင်းနဲ့လောက်စားရတာဟုတ်တခါတည်းရန်မှ၃၄ခွက်၄၅ခွက်ဒီကြတော့ဟာနည်းတာဘုန်းမနေ့ကဆိုခွက်40လောက်ရှိတယ်ဒီနေ့ကကြောင်းပါလေဟုတ်ကဲ့လားအတင်းထည့်ပေးတာပဲလက်ကတားอยู่อ่ะအဲ့တော့ပြောလို့တာတခုသောတရားကိုမရှုဘဲနဲ့စားလို့ရှိရင်ဘာနဲ့စားရတာလဲအေးများသောအားဖြင့်မောဟနဲ့စားရတာဟုတ်ကဲ့လားမစင်ကြင်ရင်သိမလားရုပ်ဆွမ်းဆုံးမေတ္တာကမ္မထာနဲ့စားရမယ်ဟုတ်ကဲ့လားငါလိုစားနိုင်ကြပါစေငါရဲ့တောင်းစားနိုင်ကြပါစေဆိုရင်ဒီလောဘဒေါသဘောကလာဦးမလားမလာဘူးအဲ့လွတ်နေပြီဆိုရင်တော့ဘာနဲ့စားရလဲကြိုက်ရင်လောဘမကြိုက်ရင်ဒေါသအမှတ်တမဲ့နေရင်မောဟ gain မောဟဖြစ်ပြီဆိုရင်မောမှုတွေးတဲ့ကစိတ်ကတခုဟုတ်ကဲ့လားစိတ်ကတခုစိတ်ကကထောင်း6ချားနဲ့ကြီးကန်းတောက်ပေါက်ပေါ့ဟုတ်ကဲ့လားကြီးကန်းဆိုတဲ့အကောင်ကမျက်စိနှလုံးရှိတယ်ကာကောလောကနာကာကောကြီးသည်လောကနာကြီးတဲ့အခါမှာမျက်စိတစ်လုံးကရံသူကြီးတယ်တစ်လုံးကအစာကြီးတယ်ဒါဖျားဟောထားတာသူဘလုံးလုံးသိလဲမသိဘူးဟုတ်ကဲ့လားတလုံးကအစာကိုကြည့်တယ်တလုံးကညာကိုကြည့်တယ်အဲ့တော့ခြေကတောင်ပေါက်ဖြစ်နေတယ်လို့စားလို့ရှိရင်မောဟဝင်မနေဘူးလားစိတ်ကပြန့်လွင့်တော့ဥဒိစ္စမဖြစ်ဘူးလားဒါဖြင့်မောမှုစိတ်နှစ်ခုရှိတယ်ဥဒိစ္စသားကောကတစ်ခုဝိသေကိစ္စသားကောကတစ်ခုဆိုတော့စိတ်ကပြန့်လွင့်နေလို့ရှိရင်ဥဒိစ္စနဲ့စားတာပေါ့ဟုတ်ကဲ့လားဥဒိစ္စနဲ့စားလို့ရှိရင်ခုနကတော့ခုနှစ်လုံးရယ်6လုံးရယ်ပေါ့ရင်13လုံးလေသောလုံးလေးဆိုအောင်ဝိတေဝိသရာပီတိဝိရိယသန္ဓဘယ်နှလုံးလဲငါးလုံးပြန်ဆိုကြည့်ဝိတေဝိသရာပီတိဝိရိယသန္ဓဝိတေဝိသရာကလည်းပြောတာကြားနေရနေပြီသန္ဓတို့ဝိရိယကိုမရဘူးလားအာခွင်းတို့ရှိမှသန္ဓတွေပြကြတာဟုတ်ကဲ့လားနော်ဝိရိယလည်းပဲဝိရိယရှိမှာပေါ့မပြောဘူးလားအချောင်းလုံးကိုတလုံးပဲလို့လေအဒီမောက်ခါလေအဲ့တော့ဖဏဝင်နာအစရှိသည်ကဇက်လိုက်ဘယ်စိတ်ဖြစ်ဖြစ်ဇက်လိုက်ဆိုတော့မောဟဖြစ်ရင်ရောဖဏဝင်နာအစရှိသည်ခုနှလုံးမပါဘူးလားဟုတ်ကဲ့လားအဲ့ဒီခုနကတော့ဝိတေဝိသရာ6လုံးကလည်းရောပြောင်းရှင်နေဆိုတော့မပါဘူးလားဒါ73လုံးမရဘူးလားဟုတ်ကဲ့လားဒါပြင်အာဟုသောဖြစ်ရင်ဘယ်အာဟုသောမဆိုဇက်လိုက်က4လုံးမရှိဘူးလားဘာလဲမောဟအိဒီကအနုတ္တပဥဒိစ္စဟုတ်ကဲ့လားဒါဖြစ်ရင်ပေါင်းလိုက်လို့ရှိရင်ဘယ်လောက်ဖြစ်သွားမလဲ73ရယ်78လုံးဖြစ်မသွားဘူးလားဟုတ်ကဲ့လားဒါဖြင့်မောဟလည်းက78လုံးဖြစ်သွားပြီဟုတ်ကဲ့လားဒါလို့အဲ့ဒီမှာအဓိမောက္ခမပါဘူးခင်ဗျဥဒိစ္စဖြစ်နေတဲ့အတွက်သူမဆုံးဖြတ်နိုင်ဘူးဟုတ်ကဲ့လားတမီဝိရိယမပါဘူးပေါ့အဲ့တော့ပြောချင်တာကတော့ဘုန်းကြီးပြောချင်တာကတော့ခဏလောကြီးကန်တောင်ပေါက်ဖြစ်ပြီးစားတယ်ကြီးကန်တောင်ပေါက်ဖြစ်ဝတ်တယ်ကြောင်ချောက်ချားတယ်ဘာတခုမှတခုသောတရားမှနှလုံးသွင်းမှုဆိုရင်တော့မောဟဖြစ်နေပြီဟုတ်ကဲ့လားမောဟဖြစ်ရင်စိတ်ကမောမှုစိတ်ထဲကတခုစိတ်တွေကအနည်းဆုံး15လုံးပြဟုတ်ကဲ့လား15လုံးเนาะဆန္ဒမပါဘူး15လုံးထားတော့เนาะစိတ်က15လုံးမောမှုစိတ်ထဲကဝိသိကိစ္စဖြစ်ရင်လည်း15လုံးပဲဟုတ်ကဲ့လား15လုံးပဲတလုံးအဲ့တော့ဒီ15လုံးကိုခရီးစစ်တွင်းညရှောက်ရေးနေတာမဟုတ်ဘူးနော်ဟုတ်ကဲ့လားရှောက်ရေးနေတာတော့မဟုတ်ဘူးပြန်ပြီးတော့ဆင်ခြင်ကြည့်လိုက်တယ်ဩဒီနေ့ဆွန်ဖုံးပေးတာငါဘာနဲ့ဖုံးပေးခဲ့ပါလိမ့်မလဲရုပ်ဆွာအစုံအောက်ထက်မေတ္တာကမ္မထာလေးတော့မဝင်ဘူးဆိုရင်တခုသောကမ္မထာတရားမှာနှလုံးသွင်းမှုဆိုရင်မောဟနဲ့စားတာဟုတ်ကဲ့လားဆင်ခြင်ကြည့်တော့မှမောဟကိုသွားထင်တာမောဟရှိသေးရဲ့လားမရှိဘူးမောဟမှုတွေတဲ့ကစိတ်ကတစ်ခုစတသိက်က15ခုဟုတ်ကဲ့လားအဲ့ဒီစိတ်စတသိက်တွေတစ်ခုချင်းတစ်ခုချင်းလဲအနိစ္စဒုက္ခအနတ္တတရားပဲဟုတ်ကဲ့လားအကုန်လုံးလဲပဲအနိစ္စဒုက္ခအနတ္တတရားပဲအဲ့တော့လူကိုအနိစ္စဒုက္ခအနတ္တလို့ဟောတာလားစိတ်စတသိက်တွေကိုအနိစ္စဒုက္ခအနတ္တဟောတာလားခိုင်ကောင်းပြီဒေါမနတဟုတ်ကဲ့လားဒေါမနတဆိုစိတ်မှမသက်သာတာသဘောမကျတာမကျင်နာတာဟုတ်ကဲ့လားစားနေရင်လည်း အလိုမကြတဲ့အခါရှိဘူးလားလွန်လင်းလွန်လင်းရကြားရင်လောဘမကြားရင်ဒေါသဟုတ်ကဲ့လားဒါဖြင့်မစင်ကျင်တဲ့ပုဂ္ဂိုလ်သိမလားစင်ကျင်လိုင်းလုံးရှိရင်ဒေါမနတာဖြစ်တယ်ဒေါသမှုတွေကစိတ်ကတခုဟုတ်ကဲ့လားစေတသိက်ကပီတိကျင်ပြရပီတိနဲ့ဒေါသနဲ့ကတော့ဆန့်ကျင်ပဲပဲပီတိကနှိမ့်သက်တယ်လေဒေါသခက်ထန်ကြမ်းတမ်းတယ်လေတဲ့မလားမတဲ့ဘူးအဲ့ဒါကျောင်းသားပေါက်စားတုန်းကတော့ဆရာဘုန်းကြီးကညနှိမ့်တဲ့အခါကြိတ်ရတယ်ကုရစီတောင်စစ်တွေညွတ်တဲ့တုန်းပဲအဲ့ဒါဒေါသဖြစ်လို့ရှိရင်ရေတွက်ဆန်းဆိုအညာသမားစိတ်ဆက်လုံးလုံးဆိုတကယ်တော့ထိတ်ထိုးလိုက်တာပူထွက်သွားတာပြန်ဆိုးဆိုလည်းပဲဆက်လုံးလုံးပဲရေတွက်ရတယ်ဆိုရှင်းအောင်နဲ့ဆောင်းကန်လိုက်တာလွင့်သွားတာအခုတော့သဘောကျအသက်ကြီးလာတော့ဩဒေါသကကြမ်းတမ်းနဲ့ပီတိကတိမ်မွေ့တယ်ဟုတ်ကဲ့လားပီတိဆိုနှိမ့်တယ်တဲ့မလားမတည့်ဘူးဒါပြန်ဒေါသဖြစ်တဲ့အခါပီတိပါမလား
ပါပါ
အဲ့လိုအတိအကျသိလိုက်တာကိုပရိညာခေါ်တယ်ဟုတ်ကဲ့လားဒါပြန်အညာသမန်းစရိတ်က12ခုမောစတုတ်က4ခုမောဟာဣရိကာနန္ဒပါဥဒိသဇတ်လိုက်က4ခုဆို16ခုမနေဘူးလားဟုတ်ကဲ့လား16ခုဟိုဒေါသတုတ်4လုံးနဲ့ကတစ်ခုထက်18ခုမနေဘူးလားဒါပြန်တစ်ခုချင်းတစ်ခုချင်းလည်းပဲအိဋ္ဌဒုက္ခအနတ္တအကုန်လုံးရောအိဋ္ဌဒုက္ခအနတ္တပဲဟုတ်ကဲ့လားမကျင်နှဖူးဆိုတာဟာမကျင်နှတဲ့လူပဲမကျင်နှတဲ့သူပဲဆိုတာဒေါသမဖြစ်လို့ရှိရင်လူရှိမလားစိတ်ဆိုးတဲ့လူရှိမလားစိတ်ဆိုးတဲ့လူကဒေါသဟုတ်လို့လားဒေါသကစိတ်ဆိုးတဲ့လူဟုတ်လို့လားဒေါသဖြစ်တော့စိတ်ဆိုးတဲ့လူမရှိဘူးလားဒါဖြင့်လူကိုရှုရမှာလားသဘောတတ္တိကိုရှုရမှာလားပြန်ဆိုငရုတ်စေနိုင်စိတ်တွေတတ်တာအစကိုတိရှုကြည်ပြီးတော့တတိကိုမြာရှုကြည်ရာပရမထပါအဲ့သဘောတတ်တယ်လေရှုတဲ့အခါတလုံးချင်းတလုံးချင်းတော့ပဲစိတ်တိုက်ပြီးရေးစရာမလိုဘူးနော်ဟုတ်ကဲ့လားဒီသင်္ချာတွတ်တဲ့အခါမှာအလီကိုကျင်ညက်နေလို့ရှိရင်တန်းအလီမဝင်နိုင်ဘူးလားဒီလိုပါပဲဟုတ်ကဲ့လားပြတ်ထန်းတဲ့ဒေါသကိုကြည့်လိုက်ရင်အော်ဒေါသနဲ့အတူဖြစ်တဲ့တရားတွေရှိတယ်တစုံဟုတ်ကဲ့လားအဲ့ဒီတရားတွေကတခုမှငါမဟုတ်ဖဲကိုငါကအတ္တဒေါသဆိုတဲ့တတိတွေကဖြစ်ဖက်တရားတွေကအနတ္တဒါဖြင့်ဝိပါဏရှုရမှာအတ္တရှုရမှာလားအနတ္တရှုရမှာလားအန
တ
္တဒါဖြင့်ဒေါသမဖြစ်ဘူးတဲ့ပုဂ္ဂိုလ်ရှိတယ်လား
မရှိပါဘူး
ဖြစ်ဖို့ဝိသားဒေါသတွေပြန်အောင်ပြုလိုက်ရင်မရဘူးလား
မရ
ပါဘူးဟုတ်ကဲ့လားရှိသေးလို့လားမ
ရှိ
ဘူးဖြစ်ပြီးတော့မရှိတော့တာမြဲတဲ့တရားလားမမြဲတဲ့တရားလား ဒါကိုဘုရားရှင်ကနေဆံဝါအနေဆံဝါဒီရနိုဒီတရားဤနေဆမြဲတဲ့တရားလောအနေဆမမြဲတဲ့တရားလောပြစ္ဆာဝိငါ့ကိုမမေးဘူးလားရှင်ရဟုလားမမေးဘူးလားဘယ်လိုဖြေသွားအနေဆံဗန္ဒီဟုတ်ကဲ့လားအရှင်ဘုရားမမြဲတဲ့တရားပါဘုရားဟုတ်ကဲ့လားအဲ့ဒီသဘောလေးသိလို့ရှိရင်ဆင်ញင်လိုက်လို့ရှိရင်မိမိတဏ္ဍာမှာဖြစ်တဲ့တရားကိုကောင်းစွာတတိနဲ့အောက်မှေ့ပြီးတော့ဟုတ်ကဲ့လားညာနဲ့ရှုလိုက်တဲ့အခါကျတော့ညာမှာဘာလားထင်မလဲနေဆာလို့ထင်မလားအနေဆာလို့ထင်မလား ဒုက္ခထင်မလားဒုက္ခထင်မလားအတ္တထင်မလားအနတ္တထင်မလားဟာလက္ခဏာတော့အနေဆာဒုက္ခအနတ္တဆိုငါပြောတာမဟုတ်ပဲကိုဟုတ်ကဲ့လားစိတ်စေတသိက်ယုတ်တွေကိုပြောတာပဲဒါစိတ်စေယုတ်နဲ့လွတ်ပြီးငါရှိမလားအဲအကုန်လုံးစိတ်စေယုတ်ပဲရှိတယ်ဂိုင်းဒါဖြင့်လောဘဖြစ်နေလဲပဲသိပြီဒေါသဖြစ်နေလဲသိပြီမောဟဖြစ်နေလဲသိပြီဆိုကြပြီတော့ပဋ္ဌာန်းပါဠိတော့အာကုတလံအနိစ္စတောဒုက္ခတောအနတ္တတောဝိပါတန္တိပဋ္ဌာန်းပါဠိတော့ပညာဝါဒအာကုတလံအာကုတောကိုအနိစ္စတောအနိစ္စအားဖြင့်ဒုက္ခတောဒုက္ခအားဖြင့်အနတ္တတောအနတ္တအားဖြင့်ဝိပါတန္တိဝိပါဏရှုကြရကုန်၏မိမိတဏ္ဍာမှာဘယ်စိတ်ဖြစ်တယ်ဆိုတာကိုပိုင်ပိုင်ကြီးသိတာကိုပရိညာဟုတ်ကဲ့လားဒီစိတ်ကိုအနိစ္စဒုက္ခအနတ္တလို့ရှုတာကိုတိရဏပရိညာအနိစ္စဒုက္ခအနတ္တလို့ရှုလိုက်ရင်အနိစ္စဒုက္ခအတ္တပယ်ပြီးသားဖြစ်မသွားဘူးလားဒီလိုသွားနေတယ်ခိုင်းနားကြဘူးဆို